Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် View American တရ2024ခုနှစ်ဩဂုတ်လ27ရက်နေ့ပုံထုံးနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဂါဇာပဋိပက္ခကိုမရပ်နိုင်ရင်ပို့ပြီးတော့ကျဲပြန့်တဲ့ဒေသရင်းစစ်ပွဲဖြစ်သွားနိုင်တယ်လို့အီဂျစ်သမ္မတကသတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့ညမှာတော့သမရဟောင်းဘရက်အိုဘားမားမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်။မြမအရေးကုလအတွင်းရေးမှူးချုပ်ကိုစလဲဟာမြမအချက်အသေးဖြေရှင်းရေးအတွက်တရုတ်နိုင်ငံမှာတရုတ်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ
်။ရှမ်းပြည်မြောက်ပိုင်းစစ်ပွဲတွေကြားနေဆက်ခိတ်တွေလက်ပတ်မှုအခြေအနေကိုတော့သတင်းတွေပြီးမှအရေးဆုံးတင်ပြပါမယ်။ဒီနောက်မှာတော့လာဆာမရတဲ့ထမ်းရောက်မြန်မာလုပ်သားတွေရဲ့ဆန္ဒပြပွဲဒရိုက်တာကိုဖေမောင်စေးအချင်းထောင်ကလွတ်ပြီးရပ်ပိုက်အတွင်ကွယ်လွန်ခဲ့ရတဲ့အကြောင်းနောက်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေအစ္စရေးဟာမတ်စစ်ပွဲသတင်းဆောင်မတွေကိုလည်းဒီမနက်ခင်းမှာတင်ပြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လောကခီးသွားအစီအစဉ်တွေကိုနားဆင်ကြည့်ရှုချက်ရပါမယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါအောင်ရှင်။
ဂါဇာကအစ္စရေးဟာမတ်စစ်ပွဲအပြစ်ရကြဖို့အီဂျစ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ပဋိပက္ခကိုမရနိုင်ဘူးဆိုရင်ပုံပြီးကျယ်ပြန့်တဲ့ဒေသစစ်ပွဲအဖြစ်ချဲ့သွားနိုင်တယ်လို့လည်းအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကပြောလိုက်ပါတယ်။အီဂျစ်ကိုအင်္ဂါနေ့ကရောက်ရှိနေခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီပလင်ကန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်မှာအခုလိုပြောလိုက်တာပါ။ပုံမကျယ်ပြန့်လာမဲ့စစ်ပွဲအန္တရာယ်ကိုစိတ်ကူးကြည့်လို့တောင်းခတ်ပါလိမ့်မယ်လို့လည်းအီဂျစ်သမ္မတကကြေညာချက်မှာဆိုပါတယ်။ဂါဇာအပြစ်ရရေးဟာပါလက်စတိုင်းနိုင်ငံတော်ကိုနိုင်ငံတကာအသိမှတ်ပြုရေးနဲ့နိုင်ငံနဲ့နိုင်ငံဖြည့်ရှင်းရေးရဲ့အစဖြစ်ရပါမယ်လို့လည်းအီဂျစ်သမ္မတ LCC ကပြောပါတယ်။ဒါဟာဒေသတွင်းတည်ငြိမ်ရေးနဲ့အခြေခံအမှတ်ခံချက်ဖြစ်တယ်လို့လည်း LCC ကဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီပလင်ကန်ဟာအီဂျစ်နိုင်ငံသားဝန်ကြီးဘာဒါအဗ်ဒယ်လတီနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အစ္စရေးနိုင်ငံနဲ့အတူလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုထောက်ခံကြောင်းအမေရိကန်ကယက်တီပြောဆိုထားပါတယ်။ဒါပေမဲ့အဒီလိုပါလက်စတိုင်းနိုင်ငံထူထောင်တာအစ္စရေးရဲ့လုံခြုံရေးအတွက်လက်မခံနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်တယာဟုကတော့ညှင်းဆိုထားပါတယ်။လေကြောင်းရာကာကွယ်စနစ်အသစ်တွေကိုမိတ်ဖက်တွေနဲ့ဆွေးနွေးနေပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကအင်္ဂါနေ့မှာပြောလိုက်ပါတယ်။ပိုကရော့စ်တဲ့တိုရက်စ်ဒေတာတွေမှာအချင်းနဲ့အခက်ခဲနေတာကိုအသိမှတ်ပြုလိုက်ပြီးယူကရိန်းကအားပြေဖို့ပြင်ဆင်နေတယ်လို့သူ့ရဲ့ညမိန်ကွန်းမှာဆယ်လင်စကီကပြောခဲ့တာပါ။ရုရှားတပ်တွေရှေ့ဒိုလာတာနဲ့အပြယူကရိန်းအရှေ့ပိုင်းဒေသတွေကနေရက်သားတွေကထွက်ပြေးနေကြရတာပါရုရှားတပ်တွေကမြန်မြန်ဆန်ဆန်ကြီးတက်လာတာကြောင့်မိသားစုတွေကိုမြို့ကနေအ мян ထွက်ခွာကြဖို့အမိန့်ပေးခဲ့ရပြီးနေရာမြို့တွေနဲ့ရွာတွေကိုထွက်သွားနေကြရတယ်လို့ဒေသခံအန်တာပိုင်းတွေကပြောပါတယ်ပိုကရော့ဖ်မှာလူ 9,300 ဝန်းကျင်နေထိုင်နေကြဆဲပါတချို့ကတော့ချင်းထွက်သွားကြဖို့ဆုံးဖြတ်ကြပါတယ်ရုရှားနိုင်ငံကတ်စတေတာကိုယူကရိန်းစစ်တပ်ကဝင်ရောက်တိုက်ခိုက်ရမှာတတ်မှတ်ထားတဲ့ရည်မှန်းချက်တွေပေါက်ခဲ့ပါတယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။အကျဉ်းသားလဲလှယ်ဖို့နဲ့နယ်မြေလဲလှယ်ဖို့အနာဂတ်မှာညှိနှိုင်းဆွေးနွေးတဲ့အခါလဲလှယ်နိုင်အောင်ဦးစားပေးထားဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောကြားသွားပါတယ်။ဒီမိုကရက်ပါတီညီလာခံဒုတိယနေ့မှာယခင်သမ္မတဘရက်အိုဘားမားသူ့ရဲ့ဇနီးမီရှဲလ်အိုဘားမားနဲ့ဒုတိယသမ္မတကင်မရာဟဲရစ်ရဲ့ခင်ပွတ်ဒေါဂလပ်စ်အမ်ဟော့တိုစကားပြောကြမှာဖြစ်ပါလေ။ဒုတိယနေ့စကားပြောမဲ့အထက်ထူးထူးခြားခြားပါဝင်လာသူတယောက်ကတော့ Republican Party က Arizona ပြည်နယ်မီဆာမြို့တော်ဝင် John Giles ဖြစ်ပါလေ။သူက Arizona ကကင်မရာဟဲရစ်အတွက် Republican များကော်မတီရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါလေ။ Democrat Party ညီလာခံမှာစကားပြောတာအပါအဝင်ကင်မရာဟဲရစ်အရွေးခံရအောင်အရာရာလှုပ်ပေးဖို့စီစဉ်ထားကြောင်း John Giles ကကြေညာချက်ထုတ်ပြန်ထားတယ်လို့ Arizona ကအင်တာနက်သတင်းစာ AZ Central ကပြောပါတယ်။သူက Trump နဲ့ Republican Party တွင်းမှာသဘောထားကွဲနေတဲ့သူပါ။ဒုတိယနေ့အပါဝင်ကြံ၃ရက်မှာအကျိတ်နဲ့ရှင်ပြိုင်ကြရမယ်ပြည်နယ်တွေကထင်ရှားတဲ့ပုံကူတွေကစကားပြောကြမှာဖြစ်တယ်လို့ Kamala Harris မဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်။ဒီအစည်းအဝေးမှာ Nevada, Michigan, Pennsylvania နဲ့ Arizona ပြည်နယ်တွေကအထက်နဲ့အောက်လွှတ်တော်အမတ်တွေပါကြသလို Michigan ပြည်နယ်ကအုပ်ချုပ်ရေးမှူး Gretchen Whitmer လည်းပါဝင်ပါတယ်။
မနေ့ကစီစဉ်နေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါအပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဗိုလ်ဒုမနက်ခင်သတင်းတွေကို View ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာအကြက်တဲကိုဖြစ်ရှင်းရတဲ့ဒေတာတွင်ညီညွတ်မှုရရှိပြီးနိုင်ငံတကာပေါင်းစည်းနိုင်အောင်ကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘစ်ရှော့ပ်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုအောက်တိုဘာ20ရက်နေ့ကရောက်ရှိနေပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာတွေကပဲဥဆောင်ပြီးအားလုံးပါဝင်တဲ့ဖြစ်စဉ်တရားပေါ်လာအောင်ကြိုးစားနေတာဖြစ်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရစ်ကနယူးယောက်မြို့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောပါတယ်။မစ္စတာဂျူလီဘစ်ဂျူလီဘစ်ရှော့ဟာတရုတ်နိုင်ငံရဲ့အာရှဒေသနဲ့မြန်မာဆိုင်ရာအထူးတန်တမာတိတ်ရှိကျွန်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီခေတ်စဉ်ဟာ Miss Bishop အာရှနိုင်ငံတွေကိုတွားခဲ့ပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တာပါ။အင်ဒိုနီးရှား၊မလေးရှား၊လာအိုနဲ့ထိုင်းနိုင်ငံကိုလည်း Miss Bishop မကြာမီကတွားရောက်ခဲ့ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒူဂျာရစ်ကပြောပါတယ်။ဒါ့အပြင်အာရှလက်ချဥက္ကဋ္ဌဖြစ်လာတော့မဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်အပြင်လက်ရှိမြန်မာနိုင်ငံဆိုင်ရာအာရှအထူးကိုယ်စားလှယ်နဲ့လည်း Miss Bishop တွေ့ဆုံခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ရုပ်ရည်လာနေတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရှိနေကြတဲ့ရိုဟင်ဂျာတွေရဲ့ကိုယ်စိတ်ကျန်းမာချမ်းသာအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ကောင်ဆောင်ကိုတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြအစိုးရရဲ့အကြီးအကဲမစ္စတာမူဟာမက်ယူနုစ်ကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကနှုတ်ခွန်းဆက်သဝင်လွှာပေးပို့ခဲ့ရမှာအခုလိုတိုက်တွန်းခဲ့တာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒူဂျာရစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ငြိမ်သက်ပြီးရွေးကောက်ပွဲတွေလုပ်နိုင်အောင်ဆောင်ရွက်နေတာကိုကုလသမဂ္ဂအတွင်းမှုချုပ်ကကြိုးဆိုလိုက်ပါတယ်။လူငယ်တွေ၊အမျိုးသမီးတွေ၊လူနည်းစုတွေ၊ဌာနေတိုင်းသားတွေအပါအဝင်အားလုံးပါဝင်တဲ့ချီးကပ်ပုံမျိုးနဲ့ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဂူတာရက်စ်ကမစ္စတာယူနုစ်ကိုတဝန်သားမှာပြောကြားခဲ့ပါတယ်။နိုင်ငံသားတွေအထူးသဖြင့်လူနည်းစုတွေကိုအပြည့်အဝအကာအကွယ်ပေးလိုက်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဂူတာရက်စ်ကပြောကြားရင်းရိုဟင်ဂျာတွေအတွက်တိုက်တွန်းပြောကြားသွားတာဖြစ်ပါတယ်။အာဖရိကတိုင်းပြည်တချို့မှာအဖြစ်များလာနေတဲ့ Mpox ခေါ်မြောက်ကျောက်ရောဂါဟာနိုင်ငံတကာအတိုင်းအတာအရစိုးရိမ်ရလောက်တဲ့အများပြည်သူဆက်ရအရေးပေါ်ကျန်းမာရေးအခြေအနေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။2005ခုနှစ်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာကျန်းမာရေးစည်းမျဉ်းတွေရအရေးပေါ်ကော်မတီဟာဩဂုတ်လ14ရက်နေ့မှာစီဝေးဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဩဂုတ်လ19ရက်နေ့ဆွဲကြေညာချက်ကဆိုပါတယ်။2023 January လကတည်းကကွန်ဂိုနိုင်ငံမှာလူ 18,000 ယောဂါဖြစ်ခဲ့ပြီး 1,100 ကျော်သေဆုံးခဲ့တာပါ။ Clade 2 အမျိုးအစားကြောက်ကြောက်ယောဂါလူနာတယောက်ကိုပါကစ္စတန်မှာတနင်္လာနေ့ကတွေ့ရှိခဲ့တယ်လို့ပါကစ္စတန်ကျန်းမာရေးဝန်ကြီးဌာနကလည်းကြေညာပါတယ်။ဒါပေမဲ့အခြေခံကျန်းမာရေးအရေးယူဆောင်ရွက်ချက်တွေကိုလှုပ်ဆောင်ခြင်းအပြင်မြောက်ကျောက်ယောဂါပြန်ပွားမှာရပ်တော့အောင်လုပ်နိုင်ပါတယ်လို့ WHO ကဆိုပါတယ်။2022ခုနှစ်ကလေးကဆိုရင်ဒီယောဂါကကမ္ဘာတစ်ဝန်းမှာလူပေါင်း 99,186 ယောက်ဖြစ်ပေါ်ခဲ့ပြီး208ယောက်သေဆုံးခဲ့ရပါတယ်။ယောဂါပြန့်နှံ့မှုကိုတားဆီးနိုင်မဲ့နည်းလမ်းတွေကိုကျွန်တော်တို့သိပါတယ်လို့ WHO ရဲ့ဥရောပဒေသညွှန်ကြားရေးမှူးဒေါက်တာ Hans Kluge အင်္ဂါနေ့ကသတင်းတောက်တွေကိုဂျနီဗာမှာပြောပါတယ်။
ကုတင်မောင်တမရှင်အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတွေမတိုင်ခင်ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အနီးတဝိုက်ဆေးရည်အခြေအနေတွေကြောင့်နေဆက်ကိတ်အဝင်အထွက်တွေပိတ်သွားမှာကိုစိုးရိမ်နေကြပါတယ်။အခုအချိန်ထိတော့တရုတ်ဘက်ကနေဆက်ကိတ်ကိုဖွင့်ထားသလိုပဲမြန်မာဘက်ကလည်းနေဆက်ယာယီဖြတ်တန်းကွင်လက်မှတ်တွေကိုထုတ်ပေးနေစေဖြစ်ပါတယ်။ကျောက်မြန်မာမူဆယ်နေဆက်ကဲ့အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကုသညုံပြောပြထားပါတယ်ရှင
်။တရုတ်မြန်မာကုန်သွယ်လမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်လမ်းပိုင်းနေရာအများစုကိုတော်လိုင်းအင်အားစုတွေစုမိုးထားနိုင်ပြီးတော့တရုတ်နေဆက်မူဆယ်မြို့ကိုလည်းချင်းချောက်မှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာနေဆက်ကဲ့ပိတ်သွားမှာကိုစိုးရိမ်တယ်လို့တရုတ်ဘက်မှလှုပ်လှုပ်ဖို့အတွက်မူဆယ်မြို့မှာစောင့်ဆိုင်နေသူတချို့က VOA ကို Facebook Messenger ကနေပြီးတော့စာနဲ့ဖြေကြားပြောဆိုခဲ့ကြပါတယ်။မူဆယ်မြို့ကဒေသခံတချို့ကတော့မူဆယ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အချက်အချာဖြစ်လို့ပြိပခါတွေဖြစ်လာလိမ့်မယ်လို့မထင်ဘူးလို့ဆိုရတယ်။ဒါပေမဲ့လည်းပြိပခါအခြေအနေပေါ်မူတည်ပြီးတော့တရုတ်နိုင်ငံဘက်ကနေဆက်ကိတ်ပိတ်လိုက်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်။မူဆယ်ဒေသခံလုံငန်းရှင်တူကတော့တရုတ်မြန်မာကုန်စည်စီးဆက်နိုင်တဲ့တရားဝင်နေဆက်ကိတ်ကဒီတစ်ခုပဲကျန်တော့တယ်လို့ဆိုပါတယ်။ဟို
မူဆယ်ကိုတိုက်တယ်ဆိုလို့ရှိရင်တရုတ်မြန်မာ ဆက်ဆံရေးအတွက်ကုန်စည်နော်တင်းတည်ရုံနဲ့ဆက်ပေါ့နော်ဒီညာရီအားလုံးကဒီမူဆက်တစ်ခုပဲကြည့်တော့တာလေအဲ့တော့တေးပေါ့ဒီမူဆက်ကိုသိမ့်မယ်ဆိုရင်လက်ခံပါလားနောက်ဆုံးလို့တိုင်းစစ်ဌာနချုပ်ကတော့သိမ့်နိုင်တဲ့အင်အားတို့စစ်အင်အားရှိတယ်ဗျသိမ့်သွားပြီဗျမူဆက်သိမ့်ရင်တို့ကြာပြီဘို့သိမ့်လားမသိမ့်တဲ့အကြောင်းရင်းကဘာကြောင့်လဲဆိုတာလဲဖြစ်ဖြစ်သွားတာပေါ့အခုတခါတုန်းကပြီးရင်ဟိုစောင့်ကြည့်ပြီးတယ်ဆိုတာနိုင်ငံတော်တရားဝင်အစိုးရပဲလုပ်လို့ရတာလေဒီစေဟိုမတိုက်ခတ်လို့ဆိုတော့ဒီပြေးတာမျိုးတွေတားပြေးတာမျိုးတွေရှိလို့မသိလာလားဗောနော်ဒါဖြစ်လာရင်တော့ဖိတ်မှာပေါ့လေ
China Daily သတင်းမှာတော့နေဆက်တွေကနေပြီးတော့တရုတ်နိုင်ငံတဲကိုတရားမဝင်ဝင်ရောက်တဲ့နိုင်ငံသားရေအတွက်များလာလို့စောင့်ကြည့်စစ်ဆင်နေတယ်လို့တရုတ်မျိုးသားလူဝင်မှုကြီးကြပ်ရေးဌာန NIA ကိုကိုးကားပြီးတော့ဖော်ပြပါရတယ်။အခုနှစ်အစောပိုင်းကစပြီးတော့တရုတ်ယူနန်ပြည်နယ်ကိုသွားရောက်လှုပ်လှုပ်ကိုင်တဲ့မြန်မာရေအတွက်ကတဖြည်းဖြည်းပြန်များလာပါရတယ်။ဝင်ခွင့်ကတ်ရဖို့အတွက်နေဆက်မှာစောင့်ဆိုင်နေသူတွေကလည်းမူဆယ်မြို့ပါနေစဉ်ဆူသူတို့အများပြားရှိနေတယ်လို့ဒေသခံတွေကပြောကြပါရတယ်။အများစုကတော့အထည်ချုပ်ဈေးဆိုင်ဆောက်လုပ်ရေးနဲ့ဖုန်းအပူပစ္စည်းထုတ်လုပ်တဲ့စေုံတွေမှာလုပ်ကိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြပြခဲ့တာပါရှင်ထိုင်းဘက်ကသတင်းပေးပို့ချက်တစ်ခုကိုဆက်လက်တင်ပြလိုပါတယ်ထိုင်းနိုင်ငံပရာချင်ဘူရီခရိုင်ရိုဂျာနာဆက်မှုဆောင်မှာရှိတဲ့တရုတ်လုပ်ငန်းရှင်တဦးပိုင်ဆိုင်တဲ့စေုံမှာမြန်မာဆောက်လုပ်ရေးအလုပ်သမား900လောက်ကိုလောက်အားကလစာ2လမပေးတာကြောင့်ဆန္ဒပြခဲ့ကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကကြားဝင်ဆောင်ရွက်ညှိနှိုင်းပေးခဲ့ကြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအတွက်ဆန္ဒပြမှုကိုတော့ခਿੱတရနာထားတယ်လို့လည်းပြောကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအလုပ်သမားဝန်ကြီးဖိဖက်ရချာကီပရာကန်ကသူဝန်ကြီးဌာနကတာဝန်ရှိသူတွေကိုတာဝန်ပေးခဲ့ပြီးထိုင်းနိုင်ငံပရာချင်ပူရီခရိုင်မှာရှိတဲ့လောကလစာ2လစာမရတဲ့မြန်မာဆောက်လုပ်ရေးအလုပ်သမား900ခန့်ဆန္ဒပြမှုကိုဖြည့်ရှင်းပေးဖို့အတွက်တရုတ်ကုမ္ပဏီတာဝန်ရှိသူတွေနဲ့ညှိနှိုင်းစီခဲ့တာပါလာမယ့်ဩဂုတ်လ21ရက်နေ့မှာတော့လောအကားတွေပြန်ပေးဖို့တော့ညှိနှိုင်းနိုင်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
အခုတော့ကျွန်တော်တို့ကြာပြီးရတဲ့လောက်တော့ဒီကျွန်တော်တို့အလုပ်သမားတွေရောကျွန်တော်တို့ဒီထိုင်းဆိုရရဲ့အလုပ်သမားဌာနကနေဆိုဂျာဝင်ဖြစ်စမှုရဲ့တော့အလုပ်ရှင်တွေကျွန်တော်ညှိနှိုင်းမှုရတော့လောလောဆယ်တော့ကျွန်တော်တို့ကြာပြီးတော့ကတော့ပေါ့နော်ကျွန်တော်တို့ဒီလောလောဆယ်ပေါ့ကျွန်တော်တို့ရဲ့ဒီအလုပ်သမားတွေရဲ့ဒီတက်တလောအစီအပြေအောင်မစားဝတ်နေဆိုလို့သူတို့ဒီ900ပေါ့နော်ဒါခါတိုင်းလဲသူတို့ခါတိုင်းတစ်ပတ်တစ်ခါ15တစ်ခါတော့ဒီ900ထိုးပြီးလေအဲ့ဒါသူတို့ပြီးမယ်ပြီးလို့ရှိရင်မှကျန်တဲ့ငွေကိုကျွန်တော်အစောပြေချေကြတယ်ဒီ27ရက်နေ့အဲ့မှာပြီးမယ်လို့ကျွန်တော်နားမထားပါဘူ
းအလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေကိုတော့ရန်နာထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်ခုနောက်ဆုံးပြီးရတော့ဒီဆန္ဒပြမှုကိုကျွန်တော်တို့ဒီအလုပ်သမားကိုယ်စားလှယ်ပဲပြောမှာပေါ့နော်အဲ့ကိုယ်စားလှယ်နဲ့ညှိနှိုင်းပြီးတော့လောလောဆယ်တော့ဆန္ဒပြမှုခਿੱတရန်နာနေတယ်လို့ကျွန်တော်နားလည်ထားပါတယ
်ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အလုပ်သမားတွေကိုလောအားကလစာ2လစာပေးဖို့ကြန့်ကြာနေတာကတော့တရုတ်နိုင်ငံမှာရှိတဲ့ကုမ္ပဏီကထိုင်းနိုင်ငံထဲကိုငွေလွှဲပြမှုတွေလုပ်တဲ့အခါမှာကြန့်ကြာမှုတွေရှိနေတာကြောင့်ဂျွန်လကစပြီးအလုပ်သမားတွေကိုလစာမပေးနိုင်ခဲ့တာလို့လည်းဆိုပါတယ်ဒီအတွက်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစပြီးတရုတ်ကုမ္ပဏီကတာဝန်ရှိသူတွေအလုပ်သမားကြီးကြပ်သူတွေကိုတော့ဝင်ပေါက်ထွက်ပေါက်တွေပိတ်ပြီးမြန်မာအလုပ်သမား900ခန့်ကဆန္ဒပြခဲ့တာဖြစ်ပါတယ်လောကလစာ2လစာမပေးထားပေမဲ့ဒီဆောက်လို့ရေးလုပ်ငန်းခွင်ကအလုပ်တွေကတော့80ရာခိုင်နှုန်းအထိပြီးမြောက်အောင်လုပ်ခဲ့ပြီလို့လည်းအလုပ်သမားတွေကဆိုပါတယ်အလားတူပဲထိုင်းနိုင်ငံအတွင်းမှာမြန်မာလူသမားတွေဟာလောကလစာတွေမမှန်နာတွေအလုပ်ရှင်ကမပေးတာတွေကြောင့်အလုပ်ရှင်ကိုဆန္ဒပြမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်ရှင
်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်ဟာထောင်ကနေလွတ်မြေရပြီး၃ရက်အကြာဩဂုတ်လ၁၉ရက်ကဆာကူရာဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။ကိုဖေမောင်စိန်ရဲ့ဇာပနာကိုတော့ဩဂုတ်လ၂၁ရက်မနေ့၁၇နာရီရန်ကုန်မြို့ရေဝေးတုတ်တန်ခမတက်မှာကျင်းပမယ်လို့စနီးဖြစ်သူဒေါခင်ဆုစုထေးက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်ဟာ2023ခုနှစ်စစ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းຫນွေဦးတော်လိုင်းရေကာလတခြားမှတ်တမ်းရုပ်ရှင်ပညာနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေးမှာပူးပေါင်းပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်။ 2022ခုနှစ်မေလ28ရက်နေ့မှာတော့ကြားပြင်းနဲ့လွိုက်ကောမြို့မှာဖမ်းဆီးခံရပြီးမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်1နဲ့ထောင်3နှစ်ချမှတ်ခံခဲ့ရပါတယ်။လွိုက်ကောအချင်းထောင်တွင်ရှိစဉ်တီဘီယောဂါကူးစက်ခံရပြီးကျန်းမာရေးဆိုးဝါးလာခဲ့ပါတယ်။ခါယိုတီဘီယောဂါကြောင့်အောက်ပိုင်းမလုံနိုင်တဲ့အခြေဖြစ်ခဲ့တယ်လို့မိသားစုဝင်ကပြောပါတယ်။ပိသားစုရဲ့တောင်းဆိုမှုကြောင့်သူ့ကိုကရင်နေပြည်နယ်လွှဲခေါ်အချင်းထောင်ကနေပြေးခဲ့တဲ့ဇူလိုင်လတည်းအင်းစိန်အချင်းထောင်ကိုပြောင်းရွှေ့ခဲ့တာလို့စင်နီဖြစ်သူဒေါ်ခင်စုစုထေက VOA ကိုပြောပါရယ်ပြေးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထောင်ကလွှမ့်မရခဲ့ပြီးတဲ့နောက်အင်းစိန်ဆေးရုံကနေဆာကူရာဆေးရုံကိုပြောင်းရွှေ့ကူတာခဲ့ပြီး၃ရက်အကြာဩဂုတ်လ19ရက်နေ့နေ့လယ်2နာရီမှာကွယ်လွန်သွားတယ်လို့စင်နီဖြစ်သူဒေါ်ခင်စုစုထေက VOA ကိုပြောပါရယ်ကိုဖေမောင်စင်းရဲ့စာပနာကိုတော့ဩဂုတ်လ23ရက်မနက်ဆက်သနာရီရန်ကုန်မြို့ရေဝဲတုတ်တန်ခမ်းမတင်မှာပြုလုပ်သွားမယ်လို့စနေဖြစ်သူက VOA ကိုပြောပါတယ်ကိုဖေမောင်စင်းမကွယ်လွန်ခင်ကအင်းစိန်ဆေးရုံမှာတန်ကြိုးခြေချင်းနဲ့ဆေးရုံတရတာလို့လည်းဆိုပါတယ်
အဲ့ဒီကျောင်းမှာပို့တော့လေဒီရေလာတာနဲ့အမေကလာဆောင်တယ်ခရီးဝင်တွေတော့တောင်းနေတော့တန်ကျိုးတော့ခတ်တာလေပေါ့နော်ခတ်တာလေဒါပေမဲ့လည်းနောက်ပိုင်းတော့ဟိုဟာပုလေးတွေရောအမေကြီးတွေရောနည်းနည်းကြည့်ကြောင်းနဲ့ကြည့်ကြတော့ခါကြတော့ဆုတ်ဖြစ်ကြည့်ရပါတယ်ညတော့ပြန်တော့အဆိုင်ကြီးကိုကြည့်ကြည့်ပေးလာတော့များပါတယ
်ဒါရိုက်တာကိုဖေမောင်စိန်ဟာကတ်တုံးဆရာကြီးဦးဖေတင်ရဲ့သားဖြစ်ပြီးရန်ကုန်ရုပ်ရှင်တင်တန်းကျောင်းကနေရုပ်ရှင်မှတ်တမ်းအများအပြားဖန်တီးရိုက်ကူခဲ့တယ်လို့နိုင်ငံတကာစုရည်လည်းအများကြီးရခဲ့သူဖြစ်ပါတယ်။ The River Our Iyawari ဖခင်ဖြစ်သူကတ်တုံးဦးဖေသိန်းအကြောင်းရိုက်ကူထားတဲ့ရည်စရာလို့တော့မထင်တဲ့စသဖြင့်ထင်ရှားတဲ့မှတ်တမ်းရုပ်ရှင်အများအပြားဖန်တီးရိုက်ကူခဲ့တာပါ။မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာဖေမောင်စိန်ကွယ်လွန်တာဟာအနုပညာလောကအတွက်နှစ်နာမှုကြီးမားတယ်လို့ဆိုင်ရေးဆရာကဗျာဆရာဝေမှုသွင်းကခုလိုပြောပါတယ်။
ဒီအနုပညာလောကအတွက်တော့တခြားဘောက်ဆုံးရှုံးမှုပေါ့ဒီအနုပညာ industry ကနေရှိတဲ့လူတွေတယောက်ပြီးတယောက်အပြန်ထွက်မထွက်လို့ရှိရင်အဲသူတို့ရဲ့လက်ထက်မှာကြာဆုံးအခုလိုမျိုးပေါ့နော်မသေးစင်မဲနဲ့စေကူသာခွင့်တော့တော့ဆောင်ပြပဲနဲ့အရင်ဦးကြီးဆန္ဒရဲ့ဟိုဖိနှိပ်မှုအောက်မှာအသက်ဆုံးရှုံးသွားတယ်ဟာရမရေမတွက်နိုင်အောင်ပဲဆိုတော့ဒါကဒီတိုင်းပြည်မှာရှိတဲ့ဒီအနုပညာ industry ရဲ့ကြာဆုံးမှုလို့လည်းပြောလို့ရပါတယ်စစ်ကောင်စီရဲ့ဒီဖိနှိပ်မှုကအနာဂတ်လူငယ်တွေအတွက်လည်းလမ်းပျောက်စေတာပေါ့ဗျာကျွန်တော်တို့တော့အရင်ထိခိုက်ရေကွဲရတယ်ဝမ်းနေရတယ်ဟိုစူပါတဲ့အဖြစ်အပျက်တစ်ခုပါပဲအနာဂတ်လူငယ်တွေအတွက်လည်းဒါအခုပြည်ပေါင်းဆင်းရဲချေပွင့်ပါကျွန်တော်ကတော့ဟိုအရင်နှမျောပါတယ
်ကိုဖေမောင်စိန်ဟာမြမရုပ်ရှင်အပြောင်းလဲအတွက်ထိပ်ပိုင်းကဦးဆောင်ပါဝင်ခဲ့ပြီးလူငယ်ရုပ်ရှင်သမားအများအပြားကိုလှမ်းပြလက်တွဲခေါ်ဆောင်ခဲ့သူတူဖြစ်တယ်လို့လည်းလှုပ်ဖော်ကိုင်ဖက်တွေကပြောပါတယ်
မြန်မာဆန်ရသတင်းဆောင်မတွေပြီးမှာတော့အမေရိကန်သမ္မတရွေးကောက်ပွဲဆန်ရသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့ရွေးကောက်ပွဲထပ်မပြိုင်တော့ဘူးလို့ကြေညာပြီးတလအကြာဒီမိုကရက်တစ်နိုင်ငံလုံးဆန်ရညီလာခံပထမနေ့မှာမိန့်ခွန်းပြောပါတယ်။သူ့သမိုင်းကိုမြင့်တင်ပြောကြားပြီးဒုတိယသမ္မတကမလာဟဲရစ်ကိုပါတီရဲ့သမ္မတလောင်းအဖြစ်ချီးကျူးပြောဆိုခဲ့ပါတယ်။ဖက်စီဝီရာကူဆွာရာကညီလာခံကျင်းပနေတဲ့ချီကာဂိုမြို့ကနေသတင်းပေးပို့ထားတာကိုတော့ကိုငင်းချန်ကတင်ပြပေးပါမယ်ရှင
်။သမီးဖြစ်သူအက်ရှလီကမိတ်ဆက်ပေးလိုက်တဲ့အခါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုသူရဲကောင်းတစ်ယောက်လိုကြိုဆိုကြပါတယ်။ချီကာဂိုမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာသူကတိပေးထားတဲ့အတိုင်းဂျာဂါလာခေါင်းဆောင်အဖြစ်သမ္မတဘိုင်ဒန်ကလူသမ္မတကမလာဟဲရစ်ကိုပါတီရဲ့သမ္မတလောင်းအဖြစ်အပြည့်အဝထောက်ခံပေးပါတယ
် But she'll be a president သူဟာကျွန်တော်တို့ကလေးတွေအားကြအတူယူရတဲ့သမ္မတဖြစ်မှာပါကမ္ဘာခေါင်းဆောင်တွေလေးစားရတဲ့သမ္မတလည်းဖြစ်မှာပါအကြောင်းကသူကလေးစားရတဲ့ခေါင်းဆောင်မှာကျွန်တော်တို့အားလုံးဂုဏ်ယူရတဲ့သမ္မတဖြစ်မှာဖြစ်ပြီးအနာဂတ်သမိုင်းမှာသူ့ရဲ့အမတ်တံဆိပ်ကိုခြံထားနိုင်ခဲ့မှာပ
ါဒီမိုကရက်တစ်ပါတီပနာမရွေးကောက်ပွဲတွေတုန်းကဘိုင်ဒန်ကိုပြိုင်မဲ့သူမရှိပါဘူး လွန်ခဲ့တဲ့တလလောက်တုန်းကကိုယ်စားလှယ်4000လောက်ကသူ့ကိုရွေးဖို့ရှိပါတယ်ဒါပေမဲ့လည်းတနင်္လာနေ့မှာတော့ Harris ကိုထောက်ခံတာနဲ့သူ့ရဲ့အောင်မြင်မှုတွေကိုမျှပြောသွားပါတယ
် COVID no longer controls our lives
COVID ရောဂါကကျွန်တော်တို့ဘဝတွေကိုမထိန်းချုပ်တော့ပါဘူးစီးပွားရေးအခြေတဲကနေတကမ္ဘာလုံးမှာအခိုင်အမာဆုံးစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာခဲ့ပါပြီအလုတ်သစ်စံချိန်တင်တန်း60ဖန်တီးနိုင်ခဲ့ပါတယ်စီးပွားရေးလုပ်ငန်းငယ်တွေလည်းစံချိန်တင်တိုးတက်ခဲ့ပြီးတော့ stock share ဈေးတွေစုဆောင်းငွေတွေလောက်ခလာစာတွေစံချိန်တင်တက်လာပြီးတော့ငွေကြေးဖောင်းပွားမှုကအောက်ကိုဆက်လက်ချဆင်းနေပါတယ
် Republican Party သမ္မတလောင်း Donald Trump နဲ့စကားစစ်ထိုးပွဲမှာအရေးမလဖြစ်သွားပြီးတဲ့နောက်အသက်82နှစ်အရွယ်သမ္မတဘိုင်ဒန်ရဲ့မျက်ညံကိုမေးခွန်းထုတ်လာကြပါတယ်အဲ့ဒီနောက်မဲဆွယ်ပွဲတစ်ခုအတွင်းသမ္မတဟောင်းထရမ့်တနက်နေ့ပြစ်ခတ်ခံရပြီးထရမ့်ကစစ်တမ်းတွေမှာအသာစီးရလာခဲ့ပါတယ်ပါတီခေါင်းဆောင်တွေကတိုးတိုးတိတ်တိတ်ဘိုင်ဒန်ကိုဖယ်ပေးဖို့တောင်းဆိုခဲ့ပေမဲ့လည်းသတင်းပတ်ပေါင်းများစွာဘိုင်ဒန်ကဆက်ပြိုင်မယ်လို့ပြောနေခဲ့တာပါဗန်ဒါဘေးတက္ကသိုလ်ကသမ္မတသမိုင်းကြောင်းလေ့လာသူသောမက်ရှရက်စ်က
Joe Biden is a one-term president.
Joe Biden ဟာတက်တန်းတစ်ခုပဲတာဝန်ထမ်းဆောင်ရတဲ့သမ္မတဖြစ်ပြီး Democratic Party ခေါင်းဆောင်တွေကအတင်းဖယ်ရှားခဲ့တာပါ။ပါတီတွင်းပနာမရွေးကောက်ပွဲတွေမှာရွေးကောက်ခံရပေမဲ့လည်းအခုတော့သူ့ရဲ့ဒုသမ္မတ Kamala Harris ကိုလှိုက်လိုက်လဲလဲထောက်ခံဖို့တောင်းဆိုခံနေရပါတယ်။ဒီဟာနဲ့ပတ်သက်ပြီးစိတ်ထဲမှာပဋိပက္ခဖြစ်နေမယ်ဆိုတာစိတ်ပညာရှင်တယောက်ကရှင်းပြနေဖို့တော့မလိုပါဘူး
။စိတ်ထဲမှာပဋိပက္ခဖြစ်နေမယ်ဆိုရင်တော့ Biden ကမပြပါဘူး။ Biden အနေနဲ့ဒုသမ္မတ Kamala Harris ကိုလိုက်လိုက်လဲလဲထောက်ခံသွားခဲ့ပြီးသူ့ပါတီရဲ့ချစ်ခင်မှုကျေးဇူးတင်မှုတွေကိုခံယူသွားခဲ့ပါတယ်။ညီလာခံတက်ရောက်လာတဲ့ကိုယ်စားလှယ်တချို့ကိုမေးကြည့်တဲ့အခါမှာတော့
It was a beautiful speech.
တိတ်ကိုကောင်းတဲ့မိန်ကွန်းတစ်ခုပါ။နှစ်ပေါင်းများစွာတာဝန်အတွေ့အကြုံရှိသူတယောက်ရဲ့တကယ်ကိုကောင်းတဲ့မိန်ကွန်းပါ
I think his legacy is strong and
positive. သူ့တမန်ကတိတ်ခိုင်မှာတိတ်ကောင်းပါတယ်။ဒီနေ့ညမှာအမေရိကန်ပြည်သူတွေကိုဘာကြောင့်သူချစ်တယ်လဲဆိုတာပြောခဲ့ပါတယ်။ပြီးခဲ့တဲ့250လုံးတိုင်းပြည်တာဝန်ကိုသူဘယ်လိုထမ်းဆောင်ခဲ့တယ်လဲဆိုတာပြောခဲ့ပါတယ်။တိတ်ကိုကောင်းတဲ့တမန်မှန်တမ်းပါ
။ဒီအချိန်မှာ Trump ကလည်း Democrat တွေအတွင်းကွဲပြဲအောင်လုပ်နေတာပါ
။ They forced him out. It was a coup.
သူတို့ကတမရကိုအတင်းဖယ်ရှားခဲ့တာပါ။ဒါဟာအာဏာသိမ်းတာပါပဲ။အာနာသိမ်းကြတာပါကျွန်တော်တို့တိုင်းပြည်သမိုင်းမှာပထမဆုံးအာနာသိမ်းတာပါပဲ
Harris မဲဆွယ်စီယုံမှုအဓိကခေါင်းစဉ်ဖြစ်တဲ့အစိုးရရှိနေဟောင်းကအပြစ်ရှိတယ်လို့ဆုံးဖြတ်ခံထားရတဲ့ Trump နဲ့ပြိုင်နေတယ်ဆိုတာကို Biden ကထပ်ပြောပါတယ်
And crime will keep coming down.
အပြစ်ရှိတဲ့တရားခံစားအစိုးရရှိနေကိုသမရအဖြစ်တင်မြောက်ခဲ့ရင်ရာဇဝတ်မှုတွေဆက်ကျနေမှာဖြစ်ပါတယ
်သမရ Biden ဟာသူ့ရဲ့မိန်ကုံးအဆုံးမှာဒုသမရ Harris ကိုပွေဖက်နှုတ်ဆက်သွားခဲ့ပြီးထရမ့်လက်ထဲကနေတိုင်းပြည်ကိုကယ်တင်ဖို့နောက်ထပ်ခေါင်းဆောင်တဦးကိုတာဝန်လွှဲပေးခဲ့တဲ့သမ္မတတဦးအဖြစ်မှတ်တမ်းတင်သွားခဲ့ပါတယ
် Joe thank you for your
တမန်ဝင်ခေါင်းဆောင်မှုတွေကျေးဇူးတင်ပါတယ်ကျမတို့တိုင်းပြည်အတွက်တစ်သက်လုံးတာဝန်ထမ်းဆောင်ခဲ့တာနဲ့ဆက်ပြီးတော့တာဝန်ထမ်းဆောင်နေရကြောင်းမှာကျမတို့ကအမြဲတမ်းကျေးဇူးတင်အမှတ်ရနေမှာပါ
ဒီမှာရွေးကောက်ပွဲမှာကမ်မလာဟဲရစ်ရွေးကောက်ခံရမလားဆိုတာကိုတော့စောင့်ကြည့်ရမှာပါခင်ဗျာ
တဆက်ထဲမှာပဲဒီမိုကရက်တစ်ပါတီညီလာခံအခြေအနေကိုလည်းဆက်လက်တင်ပြလိုပါတယ်ရှင်။အီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာ၄ရက်ကြာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံပထမနေမှာပဲမြို့ပေါ်ဆန္ဒပြပွဲတွေနဲ့အဖမ်းအဆီးတွေရှိခဲ့သလိုရှီကာဂိုမြို့အဓိကချတဲ့နေရာတွေမှာလုံခြုံရေးအထူးတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါတယ်။ဒီလိုအခြေအနေကြားမှာပဲပါတီညီလာခံပထမနေ့ကတော့တည်ငြိမ်အေဂျင့်ဆွာနဲ့ပြီးဆုံးခဲ့တယ်လို့ချီကာဂိုမှာနေထိုင်တဲ့မြန်မာနယ်ဘွားတဦးကပြောပါတယ်။ကိုညံဝင်းအောင်စူးစီးတင်ပြထားပါတယ်ရှင
်။ချီကာဂိုမြို့က United Center မိုးလုံးလေလို့အားကစားကွင်ကြီးတဲ့ဩဂုတ်လ19တနင်္လာနေ့ကနေ22ရက်ကြာသပတေးနေ့ထိ4ရက်ကြာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံ DNC ရဲ့ပထမနေ့မှာပဲအစ္စရေးကာဇာစစ်ပွဲနဲ့ပတ်သက်လို့ဒီမိုကရက်တစ်ဂျိုးဘိုင်ဒန်အစိုးရရဲ့ရည်တည်ချက်မူဝါဒကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှီကာဂိုမြို့မှာပေါ်ပေါက်ခဲ့တယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့မြန်မာနယ်ဘွားအမေရိကန်နိုင်ငံသားကိုဇော်ထွတ်က VOA ကိုပြောပါတယ
်အဲ့ဒီ United Center ရဲ့ရှေ့မှာကိုသူတို့တန်းစကားရင်းနဲ့ချထားတာပေါ့လေလမ်းဟိုဘက်ဒီဘက်ဝင်တော့တချို့ကအဲ့ဒီတန်းစကားတွေကိုချိုးဖျက်ပြီးတော့ဒီညီလာခံကျင်းပတဲ့နေရာအထက်ကိုဝင်မှုကျူးလာကြတာကိုတွေ့ရတယ်ပေါ့လေအဲ့မှာရဲတွေကတချို့ဖမ်းသွားတာတော့ရှိတယ်အဲ့ဒါတော့မြင်နေရတယ်ဒီပါလက်စတိုင်းတွေဆန္ဒပြတာတော့အဓိကတွေ့ရတယ်ဖမ်းခံရတဲ့လူတွေ၄ယောက်ထဲမှာလည်းပါလက်စတိုင်းဒီစားဘကောင်းစီတွေဝှထားတဲ့လူ၂ယောက်၃ယောက်ကတော့ပါသွားတယ်
DNC Democratic Party ညီလာခံကျင်းပခြင်းရောက်ရင် စနပြဝဲတွေလုသွားမယ်လို့စောပိုင်းမှာတွေကသတင်းတွေထွက်ပေါ်ခဲ့တာပါဒါကြောင့်လဲထောင်ကနန်းရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုရှီကာဂိုမြို့အဓိကကျတဲ့နေရာတွေမှာလုံခြုံရေးချပြီးအထူးတင်းကျပ်ထားတယ်လို့ကိုဇော်ထွတ်ကရှင်းပြပါတယ
်ရှီကာဂိုမြို့ကနေညနေ၄နာရီလောက်ပြန်လာတဲ့ခါကျတော့အဲရဲတွေတော့သူတို့နေရာနဲ့တော့ချထားတယ်အဲကားနဲ့ရောအဲစပိန်နဲ့ရောပေါ့နော်သူတာဝန်ယူထားတဲ့ရဲတွေကတော်တော်များတွေ့ရတယ်လူတွေတော့စိတ်သာတော့မရှိပါဘူးအဲဒါပေမဲ့ဟိုပို့ပြီးတော့တွေ့ရတာပေါ့လေကျွန်တော်တို့မိသားယုံတွေမှာလည်းသူတို့ရဲတွေနဲ့ခွေးဆောင်တာမျိုးရှိတယ်လူမျိုးရတာပို့ပြီးတင်ကြတာပေါ့နော
်ညီလာခံမှာအမေရိကန်ပြည်ထောင်စုတလွာတက်ရောက်လာကြတဲ့ပြည်နယ်အသီးသီးကဒီမိုကရက်တစ်ပါတီကိုယ်စားလှယ်4000လောက်ရှိမယ်လို့ခန့်မှန်းထားပြီးအခြားအဲ့ဒီတွေနဲ့မှာဆိုရင်လူ5000နီးပါးတက်ရောက်လိမ့်မယ်လို့မှန်းဆထားကြောင်းဒီမိုကရက်တစ်ပါတီရဲ့တရားဝင်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ဒီမိုကရက်တစ်ပါတီညီလာခံဖွင့်ပွဲပထမနေ့မှာပဲသမ္မတဂျိုးဘိုင်ဒန်အပါအဝင်ဒုသမ္မတကမ်မရာဟာရစ်ရောနိုင်ငံသားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်တို့လိုပါတီထိပ်တန်းခေါင်းဆောင်တွေကမိခွန်ပြောဆိုခဲ့ကြသလိုပြည်내အုပ်ချုပ်ရေးမှူးတချို့နဲ့လူ့သမားသမဂ္ဂခေါင်းဆောင်တွေလူမဲခေါင်းဆောင်တွေကပါတက်ရောက်ပြောဆိုသွားကြပါတယ်ရှီကာဂိုမြို့ကန်ကိုယ်စားထုတ်ကတော့ဒီမိုကရက်တစ်ပါတီညီလာခံတွင်အဓိကပြောဆိုသွားကြတဲ့အကြောင်းအရာပေါ်ခြုံငုံပြီးအခုလိုသုံးသပ်ပါတယ်
ဒီအလုံးချုပ်ကြည့်နေတဲ့ဆိုရင်ဒီဟောပြောကြတဲ့လူတွေထဲမှာသူတို့ကအဓိကတော့ democratic value လို့အာနောက်ပြီးကြတော့ American နိုင်ငံရဲ့တွားကျင်တဲ့လမ်းကြောင်းပေါ့နော်အဲ့လိုမျိုးတွေကိုအဓိကထားပြီးတော့ဥပဒေပြောသွားတာသိရတယ
်တကယ်တော့နိုင်ငံလုံးဆိုင်ရာ democratic party ညီလာခံကို Illinois ပြည်နယ် Chicago မြို့မှာ1864ခုနှစ်ကတည်းကပထမဆုံးအကြိမ်ကျင်းပခဲ့ပြီးဂျားတွေမှာလည်းအကြိမ်ချင်းကျင်းပခဲ့မှုပါတယ်အဲ့ဒီနောက်ပိုင်း1996သမရာလောင်းဘီလ်ကလင်တန်လက်ထက်မှာလဲရှီကာဂိုမြို့မှာပဲပါတီညီလာခံကျင်းပခဲ့ပြီးအခုတခါဒီမိုကရက်တစ်သမရာလောင်းဖြစ်လာမဲ့ကမ်မရာဟဲရစ်ကာလမှာရှီကာဂိုမြို့မှာကျင်းပဖို့ရွေးချယ်ခဲ့ကြတာပါ2024အမေရိကန်ရွေးကောက်ပွဲဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကြားအကြိမ်နဲ့ရှင်ပြိုင်နေကြရတဲ့အခြေအနေရှိပြီးတစ်ဖက်မှာရီပပ်ဘလစ်ကန်ရဲ့သမရာလောင်းဒေါ်နယ်ထရန့်ကိုလည်းထောက်ခံအားပေးသူအင်းနဲ့အားနဲ့ရှိနေခြင်းဖြစ်တာကြောင့်ရွေးကောက်ပွဲရလဘယ်လိုဖြစ်လာမလဲဆိုတာကိုအလေးထားစောင့်ကြည့်နေရတယ်လို့ဒီမိုကရက်ပါတီကိုမဲပေးမယ်လို့ရည်ရွယ်ထားတဲ့ကိုဇော်ထွတ်ကပြောပါတယ
်ဒီမိုကရေစီနဲ့ပတ်သက်တဲ့ဒီတန်မိုးတွေတို့ဒီမိုကရေစီနဲ့ပတ်သက်တဲ့စံနှုန်းတွေပေါ့သဘောတရားတွေတို့ဟိုကမ္ဘာမှာဒီအမေရိကဥဆောင်မှုပေါ့နော်အဲ့လိုမျိုးဆက်ဆောင်မယ်ပါ냐ဆိုတော့ကြတော့ဒီမိုကရက်ကပို့ပြီးတော့ပိုကောင်းမယ်လို့ကျွန်တော်အနေနဲ့မြင်တော့နောက်တစ်ခုရှိတာကလည်းမြန်မာပြည်ရေးပေါ့နော်မြန်မာပြည်ရေးဆိုရင်တော့ဒီခါကျတော့တော်နေထွန်းနေပါတော့ကြာတော့မှာပြီးအကြောင်းသိပြီးတော့တိပုံလည်းမရဘူးအဲစိတ်ဝင်နဲ့စိတ်ဝင်စားပုံမရဘူးသူလည်းအကျိုးမရှိဘူးပေါ့နော်တကယ်ပြောမယ်ဆိုရင်လေဒီမိုကရက်ကမှနည်းနည်းလေးစိတ်ဝင်စားသေးတယ
် DNC ပါတီညီလာခံဒုတိယနေ့အင်္ဂါနေ့ညမှာတော့သမရာဟောင်းအိုဘားမားမေခွန်ပြောကြားဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဒီမိုကရက်တစ်ပါတီညီလာခံကိုကျင်းပနေပြီးလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတကမလာဟဲရစ်ကိုပါတီညီလာခံကနေတည်ယဝင်အတည်ပြုဖို့ရှိပါတယ်။အခုလာမယ့်အမေရိကန်ဆန်တော်ချင်းကြာသပတေးညနေပိုင်းမှာတော့ဒုသမ္မတကမလာဟဲရစ်ကပါတီသမ္မတလောင်းဖြစ်တဲ့တည်ယဝင်လက်ခံမိန့်ခွန်းပြောဖို့ရှိပြီးတော့အဲ့ဒီတပြိုင်တည်းထဲမှာပဲ VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါ။မြန်မာစံတော်ချိန်တောက်ကြနှစ်မနက်9:00နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်ကြာသပတေးနေ့ည9:00နာရီကစပြီးတော့2:00နာရီကြာထုတ်လွှင့်မယ်ဒီအထူးစီစဉ်မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိတ်ကွန်းတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်သလို VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုမီဒီယာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။အခုတော့ Israel Hamas စစ်ပွဲအရေးကိုတင်ပြပေးပါမယ်ရှင်။ Israel Hamas စစ်ပွဲအပြစ်ရရေးအဆိုပြုချက်ကို Israel ကထောက်ခံတယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကဩဂုတ်လ20ရက်နေ့မှာပြောဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကို Hamas အနေနဲ့လည်းထောက်ခံဖို့တိုက်တွန်းပါတယ်။အပြစ်ခံရစေးရေးဟာအချင်းဒီဆိုးဝါးနေတဲ့ဂါဇာကလူသားချင်းစာနာမှုအခြေအနေကိုတတ်တာစီမှာဖြစ်တယ်လို့လည်းဝန်ကြီး Blinken ကပြောပါတယ်။ VOA သတင်းတောက် Veronica Bodrus Iglesias သတင်းပေးပို့ထားပါတယ်။ကိုစော်မှုကျော်ကတင်ပြပေးပါမယ်ရှင်။
ဟာမတ်စ်နဲ့အပြစ်ကရစရေးသဘောထားကွဲလဲနေတဲ့အချက်တွေကိုညှိနှိုင်းပေးနိုင်မယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကတင်ပြခဲ့တဲ့အဆိုပြုချက်ကိုအစ္စရေးကလက်ခံလိုက်တာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာအစ္စရေးကောင်းဆောင်နေနဲ့အချိန်ချင်းဆွေးနွေးခဲ့ပြီးနောက်သဘောတူညီချက်ရရှိခဲ့တာဖြစ်ကြောင်းဩဂုတ်လ20ရက်နေ့တနင်္လာနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်
။ The next important step is for Hamas to say yes.And then in the coming days
နောက်ထပ်ရေးကြီးတဲ့အဆင့်တစ်ခုကဟာမတ်စ်ဘက်ကလက်ခံဖို့ပဲဖြစ်ပါတယ်။အဲဒီနောက်လာမယ့်ရက်အနေငယ်အတွင်းကျွမ်းကျင်တဲ့ညှိနှိုင်းရေးမှုတွေတွစ်ဆုံကြပြီးတော့သဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ရှင်းရှင်းလင်းလင်းနားလည်မှုတွေရအောင်ဆောင်ရွက်ပါမယ်။
အော်တိုဘာလ9ရက်နေ့ကဟာမတ်စ်တွေဖမ်းသွားခဲ့တဲ့ဒဇာကန်တွေပြန်လွတ်လာရေးအတွက်ဘင်ဂျမင်နာဒာညာဦးရဲ့အစ္စရေးအစိုးရအပေါ် PR တွေကြားရောက်နေပါတယ်။အခုအချိန်မှာအပြစ်ကရစရေးသဘောတူညီမှုရရှိဖို့ကအရေးကြီးတဲ့အကြောင်းဝန်ကြီးဘလင်ကင်ကဝန်ကြီးချုပ်နာတာညာဦးကိုအသိပေးပြောဆိုခဲ့ပါတယ
် With every passing day that there's not an agreement two things can happen
ရတွေ့ကုံလွန်လာတဲ့အမျှသဘောတူညီချက်မရဘူးဆိုရင်ရလနှစ်ခုဖြစ်လာနိုင်ပါတယ်ပထမတစ်ခုကဒဇဂန်တွေပို့ပြီးတော့တည်ဆုံနိုင်ပါတယ်နောက်တစ်ခုကဝေယောင်းဆွတ်ဖက်မှုတွေဖြစ်လာပြီးတော့အခြေအနေတွေပိုခက်ခဲသွားနိုင်ပါတယ်
အစ္စရေးကာကွယ်ရေးဝန်ကြီး UF Gallen နဲ့တွေ့ဆုံစဉ်ဂါဇာဒေသမှာလူသားချင်းစာနာမှုကိစ္စအရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ဆွေးနွေးမှုတွေထဲမှာဂါဇာဒေသမှာပိုလီယိုအကျော်သေးရောဂါပြန်လည်ပေါ်ပေါက်လာနိုင်တဲ့အကြောင်းလည်းပါဝင်ပါတယ်ပြီးခဲ့တဲ့ရက်သက်တပတ်တွေထဲတုန်းကကာကွယ်ဆေးထိုးမထားတဲ့ကလေးငယ်တဦးအကျော်သေးရောဂါဖြစ်ခဲ့တဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပါတယ
် We've been working on a detailed plan to make sure that those who need to be vaccinated
ကာဝဇီထိုးဖို့လူနေသူတွေကိုထိုးပေးနိုင်ဖို့အသေးစိတ်စီစဉ်နေပါတယ်ဒီကိစ္စအစ္စရေးအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ
်ဩဂုတ်လ21ရက်နေ့အီဂျစ်နဲ့ကာတာကဂျာကညှိနှိုင်းပေးသူတွေနဲ့တွေ့ဆုံတဲ့အခါအပြစ်ကရစရေးအတွက်သဘောထားကွဲလဲနေတာတွေကိုညှိနှိုင်းပေးထားတဲ့အဆိုပြုချက်အပေါ်ဟာမတ်စ်အဖွဲ့ရဲ့သဘောထားကိုအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်သိရှိနိုင်မှာဖြစ်ပါတယ
် View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဆိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကို ည9:00 ကနေ 10:00 အထိဆိုင်တိုမီတာ 32kHz 9303ညနဲ့9383ညဆိုင်တိုမီတာ 51kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလှိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရဲ့2024ခုနှစ်ဩဂုတ်လ21ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်။ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံကစံဟာနောက်ဆုံးအဆင့်ရွေးစရာမရှိတော့မှသာဝယ်ယူချတဲ့အနေအထားကိုဆက်ရောက်နေတဲ့အကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကမကြသေးခင်ကပဲဝန်ခံလိုက်ပါတယ်။ဒီလိုဖြစ်လာရတဲ့အကြောင်းရင်းတွေကိုကိုခင်မောင်စိုးမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
စံစည်းကွက်မှာမြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံမဟုတ်တော့ဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရမင်းအောင်ကမကြာခင်ရက်ပိုင်းကအတိအလင်းပြောကြားလိုက်ပါတယ်။
ဒါအပြင်မြန်မာနိုင်ငံကစံကိုနောက်ဆုံးအဆင့်ရွေးစရာမရှိမှသာဝယ်ယူကြတော့တယ်လို့လည်းသူကပြောပါတယ်လက်ရှိအနေအထားအရဒီနှစ်ပထမ၄လပတ်အတွင်းမြန်မာနိုင်ငံကစံနဲ့ဇကွဲပေါင်းမှတန်ချိန်၅တသမ၃သိန်းကျော်လောက်ပဲကမ္ဘာဈေးကွက်ထဲကိုတင်ပို့ရောင်းချနိုင်သေးတယ်လို့လည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံကစံကိုအရင်ကအာဖရိကတိုက်တောင်မဝယ်ကြတော့ပဲအခုမှနည်းနည်းချင်းပြန်ဝယ်လာတာရှိတယ်လို့လည်းသူကပြောပါတယ်တဆက်တည်းမှာပဲတောင်သူလယ်သမားတွေကိုအမတော်ကြီးခေါ်စိုက်ပျိုးစရိတ်ချင်းငွေထုတ်ချေးရမှာလဲအလွန်နှဲပါလွန်းတဲ့အချက်ဟာစိုက်ပျိုးထုတ်လုပ်မှုကိုကြာစင်းစေတယ်လို့သူကဝေဖန်လိုက်ပါတယ်ဒါရီယာမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကတာဝန်အရှိဆုံးသူကပြောကြားသွားတာပါဟိုးတစ်ချိန်ကိုလိုနီခေတ်လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တွေတုန်းကဆိုရင်ကမ္ဘာစံစည်းကွက်မှာမြန်မာနိုင်ငံဟာထိပ်တန်းနိုင်ငံတစ်နိုင်ငံအဖြစ်တည်ရှိခဲ့ပါတယ်အဲ့ဒီလိုမျိုးပြန်လဲရောက်ရှိဖို့ဆိုရင်မျိုးစဘာအပါအဝင်အ धिक စိုက်ပျိုးရိတ်သိမ်းဖြစ်စဉ်တရားလုံးကိုပြောင်းလဲလိုက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FDUB ရဲ့တောင်သူလယ်သမားရေးရာဆိုင်ရာတာဝန်ယူခဲ့ဘူးတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဗမာကအရင်တုန်းကတော့ဒါကဘာရဲ့စပကြီးလို့ပြောတာပေါ့နော်ကဘာဆန်ဦးကြီးလို့လည်းတင်စားကြတယ်ဒါပေမဲ့ဒီနေ့ကတော့မဟုတ်တော့ဘူးအဲ့တော့ကိုဘာတွေမှားနေလဲကိုဘာတွေလိုနေလဲဒါတွေကထားပြီးဆောင်ရွက်ကြသတိပြုပြီးဆောင်ရွက်ကြရမယ်ကိစ္စလို့ကျွန်တော်ကတော့မြင်ပါတယ်ကိုကဒီနိုင်ငံတကာမှာစံစဘာဈေးကွက်ကိုကိုကဝင်ရောက်ရှင်ပြန်ရင်းနဲ့ဝင်ရောက်ထိုးပေါက်ခြင်းနဲ့ဆိုလို့ရှိရင်တော့အစားစိုက်ပြိုးတာနေပြီးတော့နောက်ဆုံးထွက်လာတဲ့အထိရောင်းချတဲ့အထိဒီ food chain တစ်ခုလုံးမှာအာမခံချက်ရှိဖို့လိုတဲ့ခက်ဖြစ်လာပါပြီတီးတဲ့တီးညံ့အဲ့လိုစိုက်ဖို့အတွက်တွန်းအားပေးတာလည်းရှိတယ်။ဒါပေမဲ့ဟိုဗမာနိုင်ငံမှာလည်းစပားတွေကမျိုးစုံရှိတာပဲလေ။ကောက်လင်းရှိတယ်၊ကောက်ကြီးရှိတယ်၊ကောက်စောရှိတယ်၊စသည်အပြင်ပေါ့နော်။တီးတဲ့မျိုးစုံရှိတယ်။ဒါပေမဲ့ဒီနေ့ခေတ်စံစပားဈေးကွက်အလိုရဆိုလို့ရှိရင်စံစပားအရေးသွေးလည်းကောင်းမှုလိုတယ်။အရေးသွေးကောင်းမှလည်းဝယ်တဲ့သူတွေကဝယ်မှာ။ပြန်ဆိုင်မှုကလည်းကြီးတယ်။အဲ့တော့ကိုရီးယားကရောင်းမယ်ဆိုလို့ရှိရင်မျိုးလည်းကောင်းမှုလိုတယ်။နောက်ပြီးတဲ့အခါကြာလို့ရှိရင်ထွက်နှုံပို့ကုန်အားလည်းမှန်ကန်မှုလိုတယ်ပေါ့အဲ့တော့အဲ့လိုမျိုးထုတ်လုပ်နိုင်မှုဆိုလို့ရှိရင်ကိုယ်နိုင်ငံမှာမြေလဲတည်ကြဖို့လိုတယ်ရေလဲတည်ကြဖို့လိုတယ်မျိုးလဲတည်ကြဖို့လိုတယ်ပေါ့နော်ကောက်ကြီးစပားကိုတော့ပက်လျင်နေလို့တော့နှစ်ထပ်သုံးတန်းအဲနှစ်သီးသားစိုက်ဖို့ဆိုခက်တယ်ကောင်းတဲ့မျိုးတွေပြီးလို့ရှိရင်မြင်းမြန်းဆန်းဆန်းရင်းမဲ့နိုင်တဲ့မျိုးတွေဒီလိုမျိုးတွေရနိုင်မှသာလျှင်ဒါမျိုးတွေကိုဖော်ထုတ်နိုင်မှသာလျှင်တီးတဲ့တီးညံစိုက်လို့ရမှာပေါ့အဲ့တော့အဲ့လိုမျိုးတီးတဲ့တီးညံစိုက်ဖို့ဆိုလို့ရှိရင်လေဒီမျိုးတွေကကောင်းမှုလည်းလူသေးတယ်အရင်တော့ဆိုရင်ရာကြောဆိုတာဟိုးအရင်တော့စိုက်ခဲ့တယ်အဲ့လိုပဲထွန်းနှုံးလည်းကောင်းတယ်ပြီးတော့နှစ်ခါသုံးခါလည်းစိုက်လို့ရနိုင်တယ်ဒါပေမဲ့ရေသွေးကြတော့တော်တော်ညံ့တယ်လေအဲ့တော့အဲ့ဒါဟာတဖြည်းနဲ့ပျောက်သွားကြတာပေါ့အဲ့တော့အဲ့ဒါမျိုးတွေမှာမျိုးကောင်းမျိုးသားဖော်ထုတ်ဖို့လည်းလိုတယ်ပြီးတဲ့အခါကျလို့ရှိရင်စိုက်ပျိုးရေးနီးစနစ်ကအစားတခြားလိုအပ်တဲ့စိုက်ပျိုးနီးလန်းနီးနာတွေလိုအပ်တဲ့ infrastructure လို့ခေါ်တဲ့ရေပေးသွင်းတဲ့စနစ်တွေအစားပေါ့နော်ပြည်ပြည်စုံစုံလေးရှိဖို့တော့လိုတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဒီလိုပဲလုံးလည်းချလည်းလိုက်နေမှာပါပဲ
ဒါအပြင်မြန်မာနိုင်ငံမှာစပားမျိုးတွေများပြားနေပြီးကမ္ဘာစံဈေးကွက်မှာစံအဓိကရောင်းချတဲ့နိုင်ငံတွေလိုဈေးကွက်အကျိုက်စံအမျိုးအစားတစ်မျိုးကောင်းနှစ်မျိုးကောင်းအမှတ်တံဆိပ်ခိုင်ခိုင်မာမာမတည်ဆောက်နိုင်ပါဘူးအဲ့ဒီလိုစံအမျိုးအစားများပြားနေတာဟာပြည်တွင်းစားသုံးသူတွေအတွက်တော့ဒေသတစ်ခုနဲ့တစ်ခုအကျိုက်တစ်မျိုးစီရွေးချယ်စားသုံးနိုင်ပေမဲ့နိုင်ငံတကာဈေးကွက်မှာကြတော့တန်းဝင်ခြင်းမရှိပါဘူးစိုက်ပျိုးရေးအပိုင်းနဲ့တာမကပဲမြန်မာနိုင်ငံမှာရိတ်သိမ်းပြီးတဲ့စပားတွေကိုအစ်စ်မီခင်မီတိုးလောင်ရုံတွေမရှိတာကလည်းအဓိကအားနည်းချက်ထဲမှာပါဝင်ပါတယ်မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာဟိုးယခင်ကလေးကအတိုင်းတီးနှံတွေကိုတာမန်ထယံကကြံခင်ဖြစ်တယ်လို့အခန်းဖွဲ့ပြီးတိုးလောင်ထားကြတယ်လို့တချို့ကလည်းပုတ်တွေတောင်းတွေအိတ်တွေထဲမှာထည့်သွင်းထားကြပါတယ်အလားတူမျိုးပေါ်ကကုံတယ်ကြီးတွေကလည်းစဘာအပါဝင်သီးနှံတွေကိုအိတ်ထဲထဲအမိုးအကာခိုင်ခိုင်မာမာရှိတဲ့အဆောက်အုံတွေထဲမှာတိုးလောင်ထားကြပေမဲ့အပူအေးပေးတဲ့စနစ်တွေမရှိကြပါဘူးအဲ့ဒီအတွက်စိုးထိုင်းစာတွေတိတိကျကျရှော့ချနိုင်တာပိုးမွားတွေကိုကာကွယ်နိုင်တာတွေမလုံနိုင်ကြတော့ပါဘူးစဘာကိုအဲ့ဒီလိုတိုးလောင်တဲ့အဆင့်ကိုကောင်းကောင်းမွန်မွန်စနစ်တကျမလုံနိုင်တဲ့အတွက်ကြိတ်ခွဲတဲ့အဆင့်မှာလည်းချိုယွင်းချက်တွေဆင်ကဲဖြစ်ပေါ်လာပါတယ်ဒါကြောင့်နိုင်ငံကအစ်စ်မီစံတွေရရှိဖို့အတွက်စံဆက်တွေအပေါ်မှာလည်းမူတည်ပါသေးတယ်။အရင်ကနဲ့ဆိုင်ရင်အခုအခါစဘာအထွက်ကောင်းတဲ့ဒေသတွေမှာအများစုကတရုတ်နိုင်ငံလို့အပါအဝင်အိန္ဒိယနိုင်ငံတွေကစံဆက်တွေကိုတပတ်ရစ်ဒါမှမဟုတ်အသစ်ဆက်ဆက်တွေကိုအသုံးပြုလာကြပါတယ်။ အဲ့ဒီအတွက်စဘာချိတ်ခွဲမှုအဆင့်တွေပိုကောင်းလာတယ်ဆိုပေမဲ့နိုင်ငံတကာကိုတင်ပို့ဖို့အတွက်ကတော့လိုအပ်နေပါသေးတယ်ဒါအပြင်ဆန်ဆက်အကြီးသေးအလိုက်အရင်ကားနဲ့ဆိုင်ရင်ပိုမိုခင့်မီလာကြပြီမဲ့လျှက်စင်မီပုံမှန်မရတဲ့ပြဿနာနဲ့ဖွဲထွက်တာစကွဲထွက်တာစတဲ့ပြဿနာတွေကတော့ရှိနေစေဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကန်ကလယ်သမားတအူးလည်းဖြစ်စဘာချိတ်ခွဲရောင်းချသူတွေနဲ့ပူးတွဲလှုပ်ဆောင်နေသူတအူးကအခုလိုပြောပါတယ်
ဆန်ဆက်ဒီကခုနောက်ပိုင်းမှာတော်တော်လေး moralize ဖြစ်တယ်တရုတ်ပို့နေတာကိုဆန်အခုစိတ်ခေါင်းနေကူကတော့ကိုရောကနေတော့ဘာမှမဆိုင်တော့ဘူးစန်းစင်ဆက်ဒီပါညာအများကြီးပေါ့အယောင်တင်ဆက်ဒီကွန်ပျူတာနဲ့ကောက်တဲ့အဆင့်တွေဒီရောက်သွားပြီအဲ့လိုတွေဒီကောင်းသွားတယ်ကူကတော့အဲ့ဒါကတော့အရေးကြီးပဲပြောစရာအသိမလိုတော့ဘူးဘာလို့ဆိုတော့စပားရည်စည်းကောင်းမှဆန်ရည်စည်းကောင်းမှလीဒါမှမဟုတ်ဒီမှာတက်ဒီကတော့ export ပို့လောက်တဲ့ quality မမီဘူးစကြီးရကြီးလက်ကြီးတယ် moralize လည်းဖြစ်တယ်စဲစစ်တာအားလုံးတွေ moralizeနေရဘူးလက်စတာလည်းလုံတော့မလို့မလာတဲ့ချိန်ကြည့်ဘောမလာတဲ့ချိန်လိုပဲမလာတဲ့ချိန်ရထားဘော
ဆန်ဆက်ပိုင်ရှင်တွေဘက်ကပြောတာကတော့ဆန်ကောင်းရဖို့ကစဘာကောင်းဖို့လည်းလိုအပ်တယ်လို့ပြောပါတယ်အခုလက်ရှိစိုက်ပျိုးနေကြတဲ့တမယိုးချစိုက်ပျိုးရေးပုံစံနဲ့ထွက်ရှိလာတဲ့စဘာတွေအနေနဲ့ပြပပို့နိုင်အောင် export အဆင့်မီဆန်ရအောင်ချိတ်ခွဲနိုင်ဖို့ကလိုအပ်နေသေးတယ်လို့ပြောကြပါတယ်အဲ့ဒီအတွက်ဆက်ရန်နေရာတွေဝင်ထွက်ထွန်ရက်တဲဆောင်ချွေလေးနိုင်အောင်လက်ခွဲတည်ရဲ့လက်ရှိရေထိန်နိုင်တဲ့အကွက်ချင်းတွေကိုအကွက်ကျယ်တွေအဖြစ်ပြောင်းလဲဖို့လည်းလိုအပ်ပါတယ်ဒါအပြင်မျိုးစဘာကိုနည်းမြေအလိုက်ထိမ့်သိမ့်ဖို့လည်းလိုအပ်တယ်လို့လယ်သမားတွေအနေနဲ့လည်းသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေကိုအပြည့်အဝအသုံးပြုဖို့လည်းလိုအပ်ပါတယ်သို့သောလေသမားအများစုကတော့ပြီးခဲ့တဲ့ကာလတွေမှာအရှုံးပေါ်ကြတဲ့အတွက်စိုက်ပျိုးစရိတ်တွေတိတ်အသုံးမပြုနိုင်ကြပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်ထွက်ရှိလာတဲ့စဘာတွေဟာလည်းအောင်မြင်မှုအပြည့်အဝသိမ့်မရှိကြပါဘူးပြီးခဲ့တဲ့2019ခုနှစ်ကဆိုရင်မြန်မာနိုင်ငံကနေတင်ပို့လိုက်တဲ့စံတန်ချိန်ပေါင်း 18,000 ကျော်ဟာစားသုံးဖို့မသင့်တော်ဘူးဆိုပြီးအနောက်အာဖရိကတိုက်ကဆင်းရဲတဲ့ Ivory Coast နိုင်ငံကနေအားလုံးဖျက်ဆီးပစ်လိုက်ပါတယ်အလားတူအဲ့ဒီအနောက်အာဖရိကတိုက်ကပဲဂါနာ၊ဂီနာ၊တိုဂိုစတဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတွေဟာအကြီးအသေးမပြည့်မီဘူးဆိုပြီးလက်မခံပဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ
။ကိုခင်မောင်ဆုံးမင်းပါရှင်။ဆင်အနာရှင်စနစ်အောက်ကလူမျိုးရေးမှာတက်နိုင်တဲ့ဘက်ကနေရောက်ရှိတဲ့နေရာတိုင်းမှာပါဝင်နေကြတဲ့အကြောင်းအမှုပညာရှင်တွေကပြောကြပါတယ်။အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရှိတဲ့ရခင်စစ်ပြေးဒုက္ခသည်တို့ဖြစ်ခဲ့မှုသူပကြီးဆရာဆော့ကနေဒီကမြန်မာအရေးမှာဘလို့ပုံစံကူညီနေလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်
ကျော်မြန်မာနွေဦးတော်လင်းတလျှောက်မှာစစ်အာဏာရှင်ပြုတ်ကျဖို့တိုက်ပွဲဝင်နေတဲ့လူတွေထဲမှာလူမျိုးစုံနဲ့ပဲစုံကအသက်အရွယ်မရွေးတဲ့လူတွေအများကြီးပါဝင်နေပါတယ်ဒီလိုလူတွေထဲမှာလွန်ခဲ့တဲ့နှစ်ပေါင်မြောက်စွာထဲကဒုက္ခတဲ့ဘဝနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့ပြီးတော့ပကြီးပညာနဲ့အသက်မွေးဝမ်းကြောင်းတစ်ခုအနေနဲ့ယက်တည်နေတဲ့မြန်မာပြည်ပွားကရင်တိုင်းရင်းသားတို့ရှိပါတယ်2021ခုနှစ်ပြည်သွင်းအာဏာတိုင်းလိုက်ပြီးနောက်ပိုင်းမှာသူ့ရဲ့ပကြီးပညာနဲ့တစ်ဖက်တစ်လမ်းကနေပန့်ပိုးကူညီပေးနေသူကရင်လူမျိုးပကြီးဆရာကနေဒီနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့2021ဆက်နာသိမ်းပြီးနောက်ပိုင်းကတည်းကဗမာပြည်မှာလူထုတွေဒီလိုဆန္ဒပြလာတဲ့အချိန်မှာအကြောင်းအမျိုးမျိုးနဲ့အနှိမ့်ဆက်ခံတဲ့အခြေအနေတွေကိုဒီသတင်းတွေကနေဒီဆိုရှယ်မီဒီယာကနေတွေ့နေမြင်နေရတာပေါ့။အဲ့ချိန်မှာတော်တော်လေးကိုစိတ်ကြီးခိုက်ရပါတယ်။အဝေးကနေဘလို့လှမ်းကူရမလဲဆိုတာလည်းပဲစဉ်းစားခဲ့တယ်ပေါ့နော်အဲဆော့ဆော့ဖြစ်တဲ့အချိန်မှာလည်းတော်လှုပ်သွားတယ်အကူညီတဲ့အပိုင်းကျတော့ဘယ်ကနေစလဲဆိုတော့ကျွန်တော်ဒေါ်မအေးရဲ့မွေးနေ့မှာကျွန်တော်ပကြီးကားတစ်ချက်ကျွန်တော်လှူခဲ့ပါတယ်အဲ့ဒီရဲ့ပကြီးကားလေးကတော့ဒေါ်စုရဲ့ပုံတူပကြီးကားနဲ့ဒီအတွေးခေါ်ဆက်ဆံရေးထားတဲ့ပကြီးကားတစ်ချက်ပါပဲအဲ့ဒီကားလေးကတော့သူလည်းကြိုက်နှစ်သက်ပြီးတော့အမှတ်တရသူသိမ်းထားတယ်ပေါ့နော်အဲ့ဒါနဲ့ဒီ2022ကိုကူးကန်ဒီအချိန်လောက်မှာပဲဒီဗမာပြည်ကိုလှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲဒီအကြောင်းတွေပြောလာတဲ့အချိန်မှာဒေါ်မာကြီးကတော့ကျွန်တော်ပြောတယ်သားအမှတ်တရပေးထားတဲ့ဒီပကြီးကားလေးကိုလှူပြီးတော့ဗမာပြည်အတွက်ပူရအောင်လို့သူပြောတယ်အဲဒီအချိန်မှာကျွန်တော်လည်းပြောတယ်အိုးအမေကိုလက်ဆောင်အဖြစ်နဲ့ပေးပြီးအမေသဘောပါပဲဆိုပြီးတော့ဒါပေမဲ့
ကိုခွင့်ပြုလိုက်တယ်ဆိုပေမဲ့လို့ခွင့်ပြုတာတစ်ခုနဲ့လည်းမကဘူးပေါ့နော်ဒီပကြီးကားကိုလည်းပကြီးဆရာတယောက်အနေနဲ့ရေးဆွဲခဲ့ပြီးတော့ဘလို့ခန်းစားမှုနဲ့ရေးဆွဲခဲ့တာလဲပြီးတော့ဒီပွဲမှာလည်းပဲဒီကိုကိုနိုင်လည်းပဲပူပေါင်းပါဝင်တယောက်အနေနဲ့ဒီရမုံငွေလောက်တဲ့အဲ့ဒီအပိုင်းတွေမှာကိုကိုတိုင်ဒီပကြီးကားဖန်တီးတဲ့တယောက်အနေနဲ့ပံ့ပိုးခဲ့တာပေါ့ အဲ့ချေရနေစပြီးတော့ဒီမမပြေကိုကုညီတဲ့အပိုင်းနေပေါ်ပါဝင်ပူပေါင်းဖြစ်ခဲ့ပါတယ်။ဟုတ်ကဲ့ကျွန်တော်ကိုနိုင်ကလည်းဒုက္ခတွေဖြစ်ခဲ့ရတယ်။ဟောအမေရဲ့ဝန်ထဲမှာရှိကြတဲ့ကအမေတို့ကဒီဆက်ဆောင်ပြေးခဲ့ရလို့ထွက်ပြေးခဲ့ရတယ်နော်။လူတိုင်းကကိုယ့်ရကိုယ့်ရကိုယ့်စိတ်မှာကိုယ်ကိုနေချင်ကြတယ်ဒါပေမဲ့မမွေးခင်ကတည်းကအဲ့ဒီအခွင့်အလမ်းတွေကိုဆောရှုံခဲ့တယ
ံမှာရောက်ခဲ့တဲ့အချိန်မှာဒီခန္ဓာကိုယ်ကသာလွန်မြောက်ပေမဲ့စိတ်ပိုင်းဆိုင်ရာတွေနဲ့မလွန်မြောက်ပါဘူး။ကိုယ်နိုင်ငံကဖြစ်ပျက်နေတဲ့အကြောင်းအရာတွေကကိုယ်ခံစားမှုဖြစ်ရတယ်။သူတို့ရဲ့ဘဝကကိုယ့်ဘဝဖြစ်ရတယ်။ဒါကြောင့်သူတို့ရဲ့ဖြစ်ပျက်နေတဲ့ခံစားကြုံတွေ့နေရတဲ့အခက်အခဲတွေကကျွန်တော်တို့ကြည်ကားတွေဖြစ်ခဲ့တယ်။ဒါကြောင့်လည်းကိုယ်တတ်တဲ့ကိုယ်ပညာနဲ့ဒီဆရာနာရှင်ကြောက်ရွံ့မှုအတွက်ဘလူပုံစံနဲ့အထောက်ပံ့ဖြစ်နိုင်မလဲဆိုတဲ့အပိုင်းတွေကိုကျွန်တော်အားစိုက်ပြီးတော့ပါဝင်ခဲ့ပါတယ်။အရှိတီမောနိုင်ငံကနိုင်ငံဒီသမ္မတအသစ်တက်ပွဲမှာNUG ရဲ့နိုင်ငံရေးကြီးဝန်ကြီးဒေါ်စင်မအောင်ကိုဖိတ်ခေါ်ခဲ့တယ်ဗောနော်။အဲ့ဒီတော့ဒေါ်စင်မအောင်ကဒီကျန်းကျင်စာဆိုပွဲကိုသွားမဲ့အချိန်မှာလက်ဆောင်ပစ္စည်းတစ်ခုအနေနဲ့သူပေးခြင်းတယ်ဆိုပြီးတော့ဆရာတော်ဦးထောက်ရကိုအရှင်ဦးထောက်ရကိုမေးခဲ့တယ်ဗောနော်။အဲ့ဒီအချိန်မှာဘယ်လိုမျိုးလက်ဆောင်မျိုးပေးမလဲဆိုပြီးတော့ဆွေးနွေးဖြစ်ကြတယ်။အဲ့ဒီအချိန်မှာသူကပကြီကားတစ်ချက်အနေနဲ့ပေးခြင်းတယ်ဆိုပြီးတော့အဲ့မတိုင်ခင်ကတည်းကဆရာတော်ကိုကျွန်တော်လှူထားတဲ့ပကြီကားတစ်ချက်ရှိပါပကြီကားတစ်ချက်ရှိပါတယ်။အဲ့ဒီကတော့ဒီအနောက်ခံက NLD အလံနောက်ခံနဲ့ပြုံးနေတဲ့ဒေါ်စန်စုကြည်ရဲ့ပုံတူတပုံကိုဆရာတော်လှူထားခဲ့တယ်။ပြီးတော့ဒေါ်စင်မောင်ကလည်းပြောပါတယ်ဆရာတော်ဖရားတဲ့ပကြီဆရာတွေထဲမှာကအလိုနာမည်ကြီးတဲ့ပကြီဆရာရဲ့ပကြီကားနဲ့လက်ရကောင်းကောင်းရကျင်တယ်ဆိုတော့အဲ့ဆရာတော်စီမှာတိန်ထားတဲ့အဲ့ပကြီကားတကားပဲရှိတော့တယ်။ကြံတဲ့အရင်ကလှူထားတဲ့သူများကားတွေကြတော့ရမုံငွေလှူလို့မရှိတော့ဘူးပေါ့နော်။ဆရာတော်လည်းမြမြနိုးနိုးနဲ့တိန်ထားတဲ့ပကြီကားတစ်ချက်ကိုပဲဒေါ်စင်မာအောင်ကိုလက်ဆောင်ဖြစ်နေသူလက်ထက်ကိုအပ်လိုက်တယ်ပေါ့နော်။အဲ့ဒါနဲ့အဲ့ဒီခန္ဓာမှာဒေါ်စင်အောင်အောင်ကသူယူသွားတယ်ပြီးတော့ဒီအဲ့ဒီအသမရာကြီးလည်းပဲအဲ့ဒီပကြီကားကိုတွေးပြီးတော့သူအရန်ကိုကျင့်နာဆိုတဲ့အကြောင်းပြီးတော့သူ့ရဲ့ယုံကမ်းမှာလည်းပဲသူချိတ်ဆွဲထားပြီးတော့ဒီပကြီကားကိုသူကြိုက်နှစ်သက်တဲ့အကြောင်းလေးတွေကိုသူပြန်ပြောပြပါတယ်ဒီလိုမျိုးသမိုင်းထဲမှာမှတ်တမ်းတစ်ခုကိုရေးဖို့အတွက်အခွင့်ရခဲ့တဲ့ဒီဘဝဒီအချိန်ကြီးကိုအရန်ကြည့်နူးမိပါတယ
်အနုပညာနဲ့တော်လှန်ခြင်းအကြောင်းကိုအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေတဲ့ကရင်လူမျိုးပကြီဆရာကနေဒီပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတွေဖြစ်တဲ့ဒုသမ္မတကမလာဟဲရစ်နဲ့ဒုသမ္မတလောင်းတင်ဝေါ့စ်တို့ကို DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာတရားဝင်ကိုယ်စားလှယ်လောင်းတွေအဖြစ်တည်ပြုပေးဖို့အတွက်သမ္မတလောင်းရွေးချယ်ရေးဆိုင်ရာပါတီကိုယ်စားလှယ်တွေက Illinois ပြည်နယ်ချီကာဂိုမှာရောက်ရှိနေကြပါပြီ။အတိတ်ကချင်းပတ်ခဲ့တဲ့ DNC ညီလာခံကာလပြိပခါတွေနဲ့သမ္မတဂျိုးဘိုက်တန်ရွေးကောက်ပွဲဝင်တော့မှမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းပါတီကိုယ်စားလှယ်လောင်းတွေအပေါ်ဒီညွတ်ညွတ်ထဲထောက်ခံပြီးခဲ့ကြတဲ့အကြောင်းကာရိုလင်းပရဆူတီပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်
1968ခုနှစ်ကချီကာဂိုမှာကျင်းပတဲ့ DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံခန့်မှန်းအပြင်ဘက်မှာ VNN စစ်ပွဲဆန့်ကျင်သူတွေနဲ့လုံခြုံရေးရဲတွေကြားပဋိပက္ခဖြစ်တာကိုရုပ်မြင်သံကြားကနေတည့်ရိုက်ထုတ်လင်းပြသခဲ့ဘူးရတဲ့1986ခုနှစ်နယူးယောက်စီးတီးမှာကျင်းပတဲ့ DNC ညီလာခံအတွင်းထူးခြားချက်ကတော့သမရလောင်းဂျမီကာတာရဲ့လက်တွဲဘက်ဒူးသမရလောင်းဖြစ်ဝေါ်တာမွန်ဒဲလ်ကိုရွေးချယ်ကြောင်းကြေညာလိုက်တာပ
ါ and we're going to do our job. Thank you very much.
ကွန်ဂိုအရှစ်ဆယ်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းမှာလည်းအထက်လွှတ်တော်အမတ်ထက်ကနေဒီကသမရကာတာရွေးကောက်ပွဲထက်ဝင်မဲ့ကိစ္စနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီမိုကရက်ပါတီရဲ့သမရလောင်းအဖြစ်အရေးမခံရပြီးတဲ့နောက်မှာတော့ကနေဒီကအရှုံးကိုလက်ခံကြောင်းမေးခွန်းပြောကြားခဲ့ရမှာကြော်ကြားတဲ့မေးခွန်းတစ်ရပ်ဖြစ်လာပါတယ်
။ The cause indoors
ဒီဝဲချက်ပန်းနိုင်ကိုအရောက်လမ်းမှာပါမျောလင်းချက်တွေဆက်ရှင်သန်သွားမှာဖြစ်တယ်လို့အိမ်မက်တွေလည်းပျောက်ပြက်သွားမှာမဟုတ်ပါဘူ
း1996ခုနှစ်အရောက်မှာတော့ပြည်သူ့ခွင့်ရေးလှုပ်ရှားသူတွေကဒန်းတူခွင့်ရေးနဲ့လူမှုဖူလုံရေးအစီအစဉ်ပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်2008ခုနှစ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာကျင်းပတဲ့ညီလာခံကိုလူပေါင်း 8,000 ခွဲနီးပါးတက်ရောက်တာကြောင့်မူလနေရာကနေအာကစားခွင့်အတွင်းပြောင်းလဲကျင်းပခဲ့ရပါတယ
်လီနာတဲ့ဂျီဇူတရားနဲ့အတူပေးအပ်လာတဲ့တာဝန်တွေကိုထမ်းဆောင်ဖို့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်ရွေးချယ်တင်မြှောက်တာကိုကျွန်တော်အနေနဲ့လက်ခံပါတ
ယ်ဒီသတင်းပတ်ဩဂုတ်လ19ရက်ကနေ22ရက်နေ့အထိကျင်းပမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံအတွင်းဒူးသမရကမလာဟဲရစ်နဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်တို့ဟာပေးအပ်တဲ့တာဝန်ကိုထမ်းဆောင်ဖို့အစဉ်သစ်ဖြစ်နေကြပါပြီ။လူမှုစစ်တမ်းတွေမှာသမရဂျိုးဘိုက်တန်ဟာ Republican သမရလောင်းဒေါ်နယ်ထရမ့်ကိုလိုက်လို့မမီဖြစ်နေချင်းကမလာဟဲရစ်သမရလောင်းဖြစ်လာချိန်မှာတော့ဒီမိုကရက်ကိုယ်စားလှယ်လောင်းဟာပုတ်ကာတီကနဲ့အသာစီးရလာနေပါတယ်။DNC ညီလာခံမစတင်ခင်ကတည်းကချီကာဂိုမှာဒရေသားဖြတ်ချရေး LGBT အရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြနေကြတာကြောင့်ပြည်ထောင်စုအဆင့်ပြည်နယ်ဒေသအဆင့်ထောင်ထဲချီတဲ့လုံခြုံရေးတွေလည်းစောင့်ချက်နေကြပါတယ
် I'm confident that our
DNC ညီလာခံကလာမှာလုံခြုံပေးရန်ခင်းစင်တဲ့နည်းမျိုးဖြစ်ဖို့ယုံကြည်မှုအပြည့်ရှိပါတယ်
ညီလာခံတက်ရောက်ဖို့တခြားဒေသကလူပေါင်း 9,000 လောက်လာမယ်ဆိုပြီးတော့လေချီကာဂိုမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကခံမှန်းထားပါတယ်ခင်ဗျာ
အခုတော့ကဘာတလွားခီးသွွားအစီအစဉ်ပါရှင်ခရိုအေးရှားနိုင်ငံပေါလာစိတ်ကမ်းမြို့မှာလက်ပတ်ကြည်ကျင်စရာနေရာတွေနဲ့အတူနိုင်ငံတကာခီးသွွားတွေစားကြည်ကျင်စရာစားတောက်ဆိုင်တွေရှိပါတယ်နာမည်ကြီးနေတဲ့လမ်းဘေးဆိုင်တစ်ခုကဘောကန်အသားညာပေါင်မှုန့်ကိုမဆွမြတ်မုံနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားပြီးတော့စားကြည့်ချရအောင်ပါရှင
်ခရိုအေးရှားနိုင်ငံနောက်ဖက်မှာရှိတဲ့ပေါလာကန်ယူရက်မြို့မှာယောမခေအစာဦးဟောင်းတွေလှပတဲ့ရှုခင်းတွေကြောင့်ကဘာလှည့်ခီးသွွားဧည့်သည်တွေလာလည်နေကြပါတယ်လက်ပတ်လည်လာခြင်းစရာနေရာတွေအပြင်ဒေသထွက်အစားအသောက်တွေတီးနှံတွေပင်လယ်စာတွေကလည်းပေါလာမြို့ကိုရောက်လာကြတဲ့ဧည့်သည်တွေကိုစားခြင်းစရာဖြစ်အောင်လို့ဆွဲဆောင်ထားပါတယ်။မြို့ရဲကအစားအသောက်ရောင်းတဲ့ဈေးမှာဆိုရင်ဒေသခံဈေးဝယ်သူတွေနိုင်ငံဆောင်ကလာရောက်လက်ပတ်ကြသူတွေနဲ့စီကားနေလေးရှိပါတယ်။ဘောကန်ဒေသအစားအသောက်တွေကပါမုံပြားပေါ်မှာအသားညှက်ထားတဲ့ချေဗပ်အသားညှက်ပါမုံတစ်မျိုးနဲ့ရောင်းတဲ့ဘလော့ချစ်ဆာဆိုတဲ့ဆိုင်ကတော့အတော်လေးနာမည်ကြီးနေပါတယ်။ခရိုအေးရှားလိုချေဗာဘီလို့ခေါ်ပြီးတော့ဘောကန်ဒေသတလွားချေဗပ်လို့ခေါ်ကြတဲ့အသားညှက်ပါမုံကိုခင်းတဲ့အညီစားကျင်စပွဲဖြစ်အောင်ပြင်ဆင်ကြောင်းနေတဲ့လမ်းဘေးစားတောက်ဆိုင်ဖြစ်ပါတယ
် I would say it's delicious I wish my family could try this
ကျမကတော့အရသာရှိရဲ့လို့ပြောချင်ပါတယ်ကျမတို့မိသားစုကိုလည်းစားဖူးစီချင်ပါတယ်သူတို့ကိုဒီကိုခေါ်လာပြီးတော့ကြွေးချင်ပါတယ်။ကျမရဲ့အဖေဆိုရင်တိတ်ကိုကြိုက်မှာပါ။ကျမအိမ်ပြန်ရောက်သွားရင်ဒါကိုစားချင်လို့လွမ်းနေမှာတီးကြပါတယ်
။ချေဗတ်ပသားညက်ပါမုံမှာအဓိကကြတာကဆင်းကောလုပ်ထားတဲ့အသားထဲမှာဟင်းခတ်အမွေးကြိုင်တွေရောနေပြီးတော့ကင်ထားတဲ့အသားတွေဖြစ်ပါတယ်။ဒီဆိုင်မှာတော့နွားကလေးအသားနဲ့အမဲသားရောထားတဲ့အသားတွေကိုအပြားလေးတွေလုပ်ပြီးတော့မှွေးနေအောင်ကင်ထားပါတယ်။
Oh, I think it was the best meal I've had in Croatia.
Croatia မှာစားသမျှတွေကအကောင်းဆုံးအစားအစာလို့ထင်ပါတယ်။တိတ်ကိုအရသာရှိပါတယ်။ ခြေဖက်ပသားညပါမုံတွေကိုဘော့စနီးယားနဲ့ဟာဇီဂိုဗီနာနဲ့ဆာဗီယားနိုင်ငံတွေရဲ့အမျိုးသားအစားအစာတစ်ခုအနေနဲ့လက်ခံထားကြသလိုခရိုအေးရှားအပါအဝင်ဘော်လ်ကန်ဒေသနိုင်ငံတွေမှလည်းခုံခုံမင်မင်စားကြပါတယ်။ဘလော့ချစ်ဆာဆိုင်ကိုဖွင့်ထားတဲ့ဆိုင်ပိုင်ရှင်ဇနီးမောင်နှံဟာအရင်တုန်းကခရိုအေးရှားနိုင်ငံခီးသွားလုပ်ငန်းမှာနှစ်ပေါင်း20ကျော်လုပ်ကိုင်ပြီးတော့နိုင်ငံသားသားဧည့်သည်တွေအတွက်ခီးစဉ်တွေကိုစီစဉ်ပေးခဲ့ကြသူတွေဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတွေကခီးသွားဧည့်သည်တွေကိုအဓိကအားထားရတဲ့သူတို့ခီးသွားလုပ်ငန်းဟာယူကရိန်းကိုရုရှားကကျူးကျော်စစ်ဝင်တိုက်ချိန်မှာတော့လုံးဝရပ်သွားခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အခုလိုလမ်းဘေးစားသောက်ဆိုင်ဖွင့်ဖို့ဖြစ်လာခဲ့တာလို့ဆိုင်ရှင်မာဆင်က AP သတင်းဌာနကိုပြောပြပါတယ်။
Ukraine မှာစစ်ဖြစ်နေပြီဆိုတာစကြကြချင်းကျွန်တော်အတော်လေးတုန်လှုပ်ခဲ့ရပါတယ်။ဘာဆက်လုပ်ရမလဲဆိုတာမတွေးတတ်အောင်ဖြစ်ခဲ့ပါတယ်။ကာယောဂါကြီးဖြစ်တုန်းကလည်းဆက်ပြီးရက်တည်နိုင်အောင်စူးစမ်းခဲ့ရပြီးကျွန်တော်အကျမ်းမာကြီးလည်းပြန်ကောင်းလာပြီဆိုတဲ့အချိန်ကြမှာစစ်ဖြစ်တယ်ဆိုတော့ဘလို့များလုပ်ရမလဲပေါ့။အဲ့လိုနဲ့ဘော့စနီးယားကကျွန်တော်တို့နေတဲ့မြို့မှာနေရောညရောသွားစားနေကြစားတောက်ဆိုင်ကိုရောက်သွားပါတယ်။ရင်းနှီးနေတဲ့ဆိုင်ရှင်နဲ့စကားပြောရင်သူကမင်းအများရန်လှုပ်ရှင်နေတဲ့စိတ်ကူးကိုစပြီးလက်တွေ့အကောင့်တွေပေါ်ဖို့အချိန်ရောက်လာတာပဲ။ရှာဗတ်လှုပ်ရောင်းဖို့အချိန်ရောက်လာတာပဲလို့ပြောတာကနေစပြစ်ခဲ့တာပါ။
2022ခုနှစ်ကမှဒီဆိုင်ကိုစဖွင့်ခဲ့ပေမဲ့သူတို့ဆိုင်ကအသားညှပ်ပါမုံအရသာကထူတာမို့ဒေသခံတွေကြားမှာရေပန်းစားလာခဲ့တယ်လို့ပေါလာမျိုးကိုရောက်လာတဲ့နိုင်ငံကကွာလက်ခီးတဲ့တွေမစားမဖြစ်စားကြည့်တဲ့လမ်းဘေးဆိုင်တစ်ခုအနေနဲ့ကြော်ကြားလာခဲ့ပါတယ်။အခု2024ဇူလိုင်လတုန်းကတော့မစ်ရှလန်ကျဲသုံးဖွင့်ရထားတဲ့ဂျာမနီနိုင်ငံကနာမည်ကျော်စဖို့မှုကြီးရန်ဟတ်ဖစ်ပေါလာမျိုးမှာအစားအသောက်ရုပ်တံစီးရီးလာရိုက်စဉ်ဒီဆိုင်ကိုရောက်လာခဲ့ပါတယ်။ဒီဆိုင်ကရှေဗတ်ပသားညပါမုံဟာသူတကမာလုံးမှာစားဘူးသမားတွေကအကောင်းဆုံးအစားအစာတစ်ခုထဲမှာပါတယ်လို့လူသိများတဲ့ဂျာမန်စဖို့မှုကြီးကချီးမွမ်းအသိအမှတ်ပြုခဲ့ပြီးတဲ့နောက်မှာတော့ပို့ပြီးတော့နာမည်ကြီးသွားခဲ့တာဖြစ်ပါတယ်
။ Ismodali sve stvarno od sebe, oni ušao unutra.Malo smo mu ispričali o našoj proizvodnji.
Na meji sifu muji sai yau la ro, jnaru ba ri tong bi blu lout de so ra tu ko shin pya pyo pya ba de. Tu ga le tait sait win ja ba de. Jnaru lout de chabat ko tu sa bi twa de kha ma ro, tu bwa ma sa bu da mya lan be sa ri de ga a kaung song tong ku de ma ba de lo pyo ba de. Di chaung ta de media ri de pa twa ro, jnaru bwa le long wa ko pyaung le twa ro da ba be pya.
တောက်တောက်ဆင်းထားတဲ့အသားတွေကိုအနက်အရသာနဲ့ပြေစုံအောင်ပြင်ဆင်ပြီးกินထားတဲ့ဒီဆိုင်ကအသားကတခြားအရသာတွေထက်ထူးတယ်လို့ဆိုင်မှာပုံမှန်လာစားသူတွေကပြောကြပါဗျ။
ဒီနားပဝန်းကျင်မှာဒါမျိုးလုံးဝမရှိဘူးလို့ကျွန်တော်ရဲကြီးပြောနိုင်ပါတယ်။ဒီဆိုင်မှာရတဲ့အစားအစာတွေကတခြားဘာနဲ့မှမတူပါဘူး။
ဆိုင်ဖွင့်ပြီးအချိန်တော်အတွင်းမှာလူသိများအောင်မြင်လာခဲ့ပေမဲ့လောလောဆယ်မှာတော့လမ်းဘေးစားသောက်ဆိုင်တစ်ခုအနေနဲ့ဆက်ပြီးတော့ရောင်းသွားအောင်မယ်လို့ပလော့ချစ်ဆာဆိုင်ပိုင်ရှင်စတီးတွေကပြောပါတယ
်။မစ်မခ်တိုတီလီမော်ဒနီဇီရတ်opet da bude dostupno svakom čovjeku
ali sa ta ko khne ni phya lu dai lu lwe ku ku we sa nai ne sa ta myu phya sa de atwe chung le pu kaung na myu phya lou chin ma de chmaru atwe de ke ko ji ma de sain khon mu ri ko jaw phyat kha ya da ba chu sa kha ya chu nat de so ra aku ro sa myin ni ya ba bi chmaru aim mat taw mat ma tha ra myu ri phit la ni ba de
ka ba le khi twa ri atwe ka niya the tuk ko twa le dai ma လေလာကျေရှုတဲ့နေရာတွေကိုသွားတာအပြင်ဒေသခံစားတောက်တွေကိုစားတောက်တာကလည်းအဲ့ဒီနေရာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုယူတာဖြစ်ပါတယ်။ခရိုအေးရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့ပေါလာကန်ယိုရန်မြို့ကိုလာလေသူတွေအနေနဲ့တော့မြို့ကရှုခင်းအလှတွေနဲ့အတူဒေသစာခြေဖက်ပသားညံပါမုံကိုအရသာခံစားပြီးတော့မမေ့နိုင်တဲ့ခီးသွွားအတွေ့အကြုံယူနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ဂါဇာကအစ္စရေးဟာမတ်စစ်ပွဲအပြစ်ရကြဖို့အီဂျစ်ကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။ပဋိပက္ခကိုမရက်နိုင်ဘူးဆိုရင်ပိုပြီးကျေပြန့်တဲ့ဒေသစစ်ပွဲအဖြစ်ချဲ့သွားနိုင်တယ်လို့လည်းအီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီကပြောဆိုလိုက်ပါတယ်။အီဂျစ်ကိုအင်ကာနီကရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံပြီးတဲ့နောက်ထုတ်ပြန်ချက်မှာအခုလိုပြောဆိုတာဖြစ်ပါတယ်ရှင်။ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကတော့လေကြောင်းပြန်ကာကွယ်စနစ်အသစ်တွေကိုမိဖက်တွေနဲ့ဆွေးနွေးနေတယ်လို့အင်ကာနီမှာပြောပါတယ်။ Pokrom နဲ့ Torex ဒေသတွေမှာအခြေအနေခက်ခဲနေတာကိုအသိအမှတ်ပြုလိုက်ပြီးယူကရိန်းကအားဖြည့်ဖို့ပြင်ဆင်နေတယ်လို့လည်းသမ္မတဇလင်စကီကပြောပါတယ်။ American Democrat Party ညီလာခံဒုတိယနေမှာသမ္မတဟောင်းဘရက်အိုဘားမာသမ္မတကရော်ဟောင်းမစ်ရှဲအိုဘားမာဒုတိယသမ္မတကမ်လာဟဲရစ်ရဲ့ခင်ပွန်းဒေါက်အမ်ဟော့ဒ်စကားပြောကြမှာဖြစ်ပါတယ်။ မြန်မာနိုင်ငံဆိုင်ရာအချက်အသေးကိုဖြည့်ရှင်ရေးအတွက်ဒေတာတွေညှိညွတ်မှုရရှိပြီးနိုင်ငံတကာနဲ့ပေါင်းစည်းအောင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတမန်ဂျူလီဘေးရှော့ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုဩဂုတ်လ20ရက်နေ့ကရောက်ရှိနေပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Camp ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လဲ VOA 1.2/1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32.51တိတုကနေဖမ်းယူနိုင်ပါရှင်။ကျမသင်္ကီထိုက်ပါ။